Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32နဲ့51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုဖြစ်ကျွန်မစုမွန်ကတာဝန်ယူတင်ဆက်ပေးသွားမှာပါရှင
်ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ရဆန်သွားတဲ့ Saudi Arabia ဘီရင်အတွက်ဇာပနာအခမ်းအနားတွေပြင်ဆင်နေကြပါပြီယီမင်သမ္မတရာထူးကအနားယူဖို့အဆိုပြုတာကိုလွတ်တော်ကပယ်ချလိုက်ပါတယ်အစ္စလမ်စစ်သွေးကြွအဖွဲ့တွေကပြန်ပြီးဆွဲထားတဲ့ဂျပန်နိုင်ငံသားနှစ်ဦးကိုဒေါ်လာတန်း100နဲ့ပြန်ယူဖို့သတ်မှတ်ထားတဲ့အချိန်ပြည့်သွားပြီဖြစ်ပါတယ်ဒီလိုနိုင်ငံငါးနဲ့ဒေတာရင်းသတင်းတွေကိုတော့မတ်ခွာညွန့်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်နားဆင်ရမယ့်သတင်းတွေထဲမှာတော့မူဆယ်ခိုင်ထဲမှာတက်ဖြတ်ခံရတဲ့စစ်တနာဝန်ထမ်းဆီယာမနှစ်ယောက်ရဲ့ဇာပနာအခမ်းအနားဒီကနေ့မြကြီးနားမြို့မှာကျင်းပပါတယ်ကချင်ပြည်သူတွေဘာတွေတောင်းဆိုပါသလဲ
အမျိုးသမီးတွေရဲ့လုံခြုံမှုပဲမှလည်းဆိုတာဒါပြီးမှဒီအမှုမှန်ကိုပေါ်ထုတ်ပြီးဖို့ပေါ့နော်လွန်ကျူပန်းခွေတွေလည်းများကြီ
းနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်နောက်ပြီးတော့မြန်မာနိုင်ငံမှာပြဋ္ဌာန်းမှုပြင်ဆင်နေတဲ့မျိုးစောင့်ဥပဒေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြင်းပြင်းထန်ထန်ရှုံချလိုက်တဲ့အပေါ်မှာမြန်မာသမ္မတရုံးကပယ်ချလိုက်တဲ့သတင်းနောက်မြန်မာပြည်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့ဒေါ်စောမြရာဇာလင်းငြိမ်းချမ်းရေးစုရရှိတဲ့သတင်းနဲ့အတူကမ္ဘာရေနံစည်းထိုးကျသွားတာခါ American နိုင်ငံရဲ့တချို့ဒေသတွေအတွက်ဘလို့များအကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့သတင်းလွှာလေးနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုယ်စော်ဝင်းလိုက်နဲ့မခွာညိုတို့ကကြင်ညာပေးကြပါအောင်ရှင
်။နိုင်ယာဆန်သွားတဲ့ Saudi Arabia ဘီရင်အက်ဗ်ဒူလာနေရာကိုညီဖြစ်သူဆယ်မန်နဲ့အစာထိုးခန့်အပ်ပြီးတိုင်းပြည်အတွင်းအာဏာလွှဲပြောင်းမှုအဆင်ပြေချော့မွေ့အောင်ဆောင်ရွက်နေတဲ့ချိန်ထဲမှာပဲရေနံချမ်းသာကြွယ်ဝပြီးဆွန်နီမွတ်စလင်ဘာသာဝင်တွေအများစုနေထိုင်တဲ့တိုင်းပြည်အတွင်းဘီရင်အက်ဗ်ဒူလာရဲ့ဇာပနာအခမ်းအနားကိုပြင်ဆင်နေကြပြီဖြစ်ပါတယ်။တပ်ဦးစံပိုင်ဘီရင်စနစ်နဲ့အုပ်ချုပ်တဲ့တိုင်းပြည်တွေကကမ္ဘာပေါ်မှာတက်တန်းအရှည်ဆုံးဘီရင်တစ်ပါးလည်းဖြစ်အမေရိကန်နဲ့နှစ်ပေါင်းများစွာမဟာမိတ်အဖြစ်ရပ်တည်ခဲ့တဲ့ဘီရင်အက်ဗ်ဒူလာဟာဒီကနေ့တောက်ကြနေမှာနိုင်ယောဆန်သွားတာဖြစ်ပါတယ်။ဘီရင်အက်ဗ်ဒူလာဟာနိုင်ယောဆန်ချိန်မှာတက်တော့90ရှိနေပြီးအချိန်အတော်ကြာဖျားနာနေခဲ့တာလည်းဖြစ်ပါတယ်။ Saudi Arabia နိုင်ငံအနေနဲ့သူရဲ့ဖေတူမီကိုကိုညီအကိုဖြစ်သူဘီရင်အက်ဗ်ဒူလာလက်ထက်တုန်းကမူဝါဒတွေအတိုင်းဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ဘီရင်သစ်ဆယ်မန်ကဒီကနေ့တိုင်းပြည်ကိုရုပ်မြင့်တညာကတိုက်ရိုက်ပြောကြားတဲ့မင်းငွန်းအတွင်းထက်သွင်းပြောကြားသွားခဲ့ပါတယ်။သူကတော့တက်တော်အသက်89နှစ်ရှိပြီလို့ယူဆရပြီးအင်ရှင်မင်းသားအဖြစ်နဲ့ရောကာကွယ်ရေးဝန်ကြီးအဖြစ်နဲ့ပါ2012ခုနှစ်ခရဲကတာဝန်ယူလာခဲ့သူဖြစ်ပါတယ်။နောက်ထပ်ဖေတူမီကိုညီအကိုညီတယောက်ဖြစ်တဲ့မင်းသားမော့ခရန်ကိုတော့အင်ရှင်မင်းသားအဖြစ်အဆိုပြုထားပါတယ်။ဘီရင်အက်ဗ်ဒူလာနိုင်ယောဆန်သွားတဲ့အတွက် Saudi Arabia တော်ဝင်မိသားစုနဲ့ Saudi ပြည်သူတွေနဲ့အတူအမေရိကန်ပြည်သူတွေကထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းနဲ့သူ့ရဲ့စိတ်မကောင်းဖြစ်မှုကိုဖော်ပြထားတဲ့သတင်းလွှာကိုအမေရိကန်သမ္မတဘရက်အိုဘားမားကဖေးပို့ခဲ့ပါတယ်။ Saudi ဘီရင်ဟာ2006ခုနှစ်ကစလို့နတ်တက်ခဲ့တာဖြစ်ပေမဲ့တကယ်တမ်းတော့သူ့ရဲ့ဖေတူမေကွဲအကိုဖြစ်သူဘီရင်ဖောက်လေဖြတ်ဝေဒနာခံစားနေရခြင်း1995ခုနှစ်ကစလို့တန်ပီကိုအုပ်ချုပ်လာခဲ့တာဖြစ်ပါတယ်
ယီမင်သမ္မတအက်ဗ်ဒဲရဘူမန်ဆိုဟာရီကယာရူကနှုတ်ထွက်တဲ့ကိစ္စကိုယီမင်လွှတ်တော်ကပယ်ချလိုက်ပါတယ်။စိုးရွားနေတဲ့နိုင်ငံရေးအခြေအနေကိုကင်တွယ်ဖြစ်ရှင်းနိုင်ဖို့ဒီကနေ့တောက်ကြနေမှာပဲလွှတ်တော်မှလည်းအရေးပေါ်အစည်းအဝေးတရားကိုခေါ်ယူခဲ့ပါတယ်။သမ္မတနဲ့အစိုးရဖွဲ့ကသူတို့ရဲ့နှုတ်ထွက်လာကိုကြာသာပတိနေ့မှာတင်ခဲ့ကြတာပါ။တနင်္လာနေ့ကစလို့တိုင်းပြည်ကိုသိမ်းယူထားတဲ့ဟူသီလက်နက်ကိုင်သဘုံတွေကိုသမ္မတကအလျှော့ပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အခုလိုကိစ္စရပ်တွေနောက်ဆက်တွဲဖြစ်ပေါ်လာခဲ့တာပါ။ဂျီမင်အစိုးရပြောခွင့်ရသူမိုဟာမက်အယ်ဘရှာကပြဿနာတွေပတ်လည်ဝိုင်းနေတဲ့သမ္မတကယာရုကအဆင်ပြေမှဖြစ်တဲ့အကြောင်းဝါရှင်တန်ကနေလူမှုရေးသတင်းဌာနတွေကတစ်ဆင့်ကြာသာပတိနေ့မှာပြောကြားခဲ့ပါတယ်။သမ္မတအနေနဲ့တာဝန်ကယုံထွက်မသွားဘဲတိုင်းပြည်မှာငြိမ်ငြိမ်ချမ်းချမ်းအာဏာလွှဲပေးနိုင်အောင်လှုပ်တင်တယ်လို့ဂျီမင်လွှတ်တော်ကပြောပါတယ်။အာဏာခွဲဝေမှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့အစိုးပိုင်းကသဘောတူညီချက်တွေကိုအာဏာပိုင်အဖွဲ့အစည်းတွေကြားလေးစားလိုက်နာခြင်းအပြင်သာလက်ရှိနိုင်ငံရေးအချက်တဲကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ယီမင်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျမေးဘင်နိုမာကကြာသာပတိနေ့ကပြောခဲ့ပါတယ်ရှင်
IS အစ္စလမ်တရကျအဖွဲ့တွေပြန်ပြီးဆွဲထားတဲ့ဂျပန်နိုင်ငံသားနှစ်ဦးကိုအမေရိကန်ဒေါ်လာတန်း100နဲ့ပြန်ယူဖို့တတ်မှတ်ထားတဲ့အချိန်ပြည့်သွားပြီဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အခြေအနေတောက်ကြနေမှာဘာဖြစ်နေလဲဆိုတာတော့အတိအကျမသိရသေးပါဘူး။တောက်ကြနေအစောပိုင်းတုန်းကတော့ စစ်သွေးကြွားတွေပြန်ပြီးဆွဲထားတဲ့ဂျပန်နိုင်ငံသားနှစ်ယောက်ထဲကတယောက်ရဲ့မိခင်ဖြစ်သူကသူသားအသက်ကိုကယ်တင်တဲ့အနေနဲ့စစ်သွေးကြွားတွေတောင်းဆိုထားတဲ့ပြန်ပေးငွေကိုပေးလိုက်ဖို့ဂျပန်အစိုးရကိုတိုက်တွန်းပြောဆိုလိုက်ပါတယ်စစ်သွေးကြွားတွေတောင်းဆိုထားတဲ့အမေရိကန်ဒေါ်လာတန်းနေရာကိုတောက်ကြနေတတ်မှတ်ချိန်တည်းမကျော်ခင်ပေးလိုက်ဖို့ပြန်ပေးဆွဲခံထားရသူနှစ်ဦးကခန်းကြီးကိုဒိုဆိုသူရဲ့မိခင်ဂျွန်ကိုအီရှိဒိုကဂျပန်အစိုးရကိုအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်
။あと残された時間はわずかです。日本政府の皆さん、ケンジの命を。
ကျွန်တော်တို့အချိန်မရှိတော့ပါဘူး။ဂျပန်အစိုးရအနေနဲ့ကျေးဇူးပြုပြီးသားလေးရဲ့အသက်ကိုကယ်ပေးပါလို့မိခင်ဖြစ်သူဂျွန်ကိုအီရှိဒိုကဂျပန်လိုပြောသွားတာဖြစ်ပါတယ်။သူတို့တောင်းဆိုထားတဲ့ပြန်ပေးငွေကို82နာရီအတွင်းမပေးနိုင်ရင်အဲ့ဒီခန်းကြီးကိုဒိုနဲ့ဟာရူနာယူကာဝါရိုရဲ့ဂျပန်နိုင်ငံသားနှစ်ဦးကိုပစ်တက်မဲ့အကြောင်း IS အစ္စလာမ်သွေးကြောအဖွဲ့တွေကအင်္ဂါနေ့မှာဗီဒီယိုထုတ်ပြန်ပြီးသတိပေးလိုက်တာဖြစ်ပါတယ်။သူတို့အဖွဲ့ပေါ်တိုက်ခိုက်မှုတွေမှာဂျပန်အစိုးရကထောက်ခံအားပေးနေတယ်ဆိုတဲ့အကြောင်းပြချက်နဲ့သူတို့ကအခုလိုပြန်ပြီးဆွေးထားခြင်းဖြစ်ကြောင်းစစ်သွေးကြောအဖွဲ့တွေကဗီဒီယိုထဲမှာပြောထားပါတယ်။သူမရဲ့သားဂူတိုဟာအစ္စလာမ်ဘာသာရဲ့မိတ်ဆွေဖြစ်ပြီးသူဘဝတစ်လျှောက်လုံးစစ်ပွဲတွေအတွင်းမှာရှိနေတဲ့ကလေးငယ်တွေကိုအကူအညီပေးတဲ့လုပ်ငန်းတွေလှုပ်ဆောင်နေခြင်းဖြစ်တဲ့အကြောင်းဂူတိုရဲ့မိခင်ကပြောပါတယ်
။ဘယ်ဂျန်နိုင်ငံကဂျူးလူမျိုးတွေရဲ့ပြလိုက်ကိုမေလာတို့ကတိုက်ခိုက်ခံခဲ့ရတာမှလူ၄ဦးသေဆုံးသွားခဲ့တဲ့အတွက်တာဝန်ရှိတဲ့တနတ်သမားနဲ့ပူးပေါင်းကြံစီခဲ့သူလို့ယူဆရသူကိုရဲတပ်ဖွဲ့ကလိုက်လံစုံစမ်းနေပါတယ်။မေလာ22ရက်နေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုပြီး၄ရက်အကြာဘူတာယုံနာအနီးမှာတနတ်သမားပြင်သစ်နိုင်ငံသားမက်ဒီနမ်မိုချီနဲ့အတူလမ်းလျှောက်လာတဲ့သူကိုလိုက်လံရှာဖွေနေတဲ့အကြာဘယ်လ်ဂျီယံအစိုးရရှေ့နေတွေကဒီကနေ့ပြောလိုက်တာပါနမ်မိုချီကိုတော့ပြစ်ခတ်မှုပြီးနောက်တစ်ပတ်အကြာပြင်သစ်နိုင်ငံမာဆက်မြို့ကဘတ်စကားဂိတ်မှာဖမ်းဆီးမိခဲ့ပါတယ်ပြလိုက်ပြစ်ခတ်မှုမှာအသုံးပြုခဲ့တယ်လို့ယူဆရတဲ့ကယ်လက်ရှ်နီကော့ဖ်ရိုက်ဖယ်နဲ့ပစ္စတိုတနတ်တုနဲ့အတူသူ့ကိုဖမ်းဆီးလိုက်မိတာပါအဲ့ဒီမတိုင်ခင်တစ်နှစ်ကတော့နမ်မိုချီဟာဆီးရီးယားနိုင်ငံကိုသွားပြီး IS Islamic စစ်သွေးကြွတွေကိုကူညီတိုက်ခိုက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ပြလိုက်လူဝင်လူထွက်အမှတ်တမ်းတင်ထားတဲ့ဗီဒီယိုထဲမှာတနတ်သမားကသူ့မှာပါလာတဲ့အိတ်ကိုဖြွင့်ပြီးကယ်လက်ရှ်နီကော့ဖ်မောင်းပြန်တနတ်နဲ့ပြစ်ခတ်နေတဲ့ပုံကိုတွေ့ခဲ့ကြရတာပါ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။ထိုင်းနိုင်ငံဝန်ကြီးချုပ်ရင်းလတ်ရှင်နဝါကိုစံတပါဝယ်ယူမှုအစီအစဉ်မှာရော့ပေါ်မှုနဲ့ပေါ့လျှော့မှုနဲ့အပြစ်ရှိကြောင်းထိုင်းလွတ်တော်ကဆုံးဖြတ်ချက်ချလိုက်တဲ့တချိန်တည်းမှာပဲထောင်ဒဏ်10နှစ်ထိပြစ်ဒဏ်ချမှတ်နိုင်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့တရားစွဲသွားမယ်လို့လည်းအမှုလိုက်ရှိနေတွေကပြောဆိုလိုက်တာကြောင့်မစ်ရင်းလတ်အတွက်ဒီကနေ့တောက်ကြနေဟာနှစ်ချိန်နှစ်ခါထိုးနဲ့ခံလိုက်ရတယ်လို့ဖြစ်ခဲ့ပါတယ်
။ సంపూర్ణ พอที่จะดําเนินคดีอาญาฟ้องผู้ถูกกล่าวหาต่อศาลฎีกาแผนกคดียาของผู้ดํารงตําแหน่งทางการเมือง
ยินละชนวาကိုရာဇဝမှုနဲ့ဆွေရက်တင်နိုင်တဲ့အထောက်အထားခံလုံတဲ့အပေါ်မှာသူတို့သဘောတူပါတယ်တဲ့ဒီမှုကိုတရားရုံးချုပ်မှာဆက်ပြီးတော့တရားဆွဲဆိုတော့ပါမယ်ဆိုတဲ့အကြောင်းရှင်းနေချုပ်ရုံးရဲ့ညွှန်ကြားရေးမှူးစူရဆတ်တီရာထရာခူးကပြောသွားတာပါအစိုးရရဲ့ဆန်စပါးဝယ်ယူမှုအစီအစဉ်ကိုဂယူဆိုင်ကြီးကြကန်တွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်မစ်ယင်းလက်အပေါ်ဆွဲဆိုထားတဲ့အမှုကိုထိုင်းစစ်တပ်ကခန့်အပ်ထားတဲ့လွတ်တော်မှာဒီကနေ့ပဲမဲခွဲဆုံးဖြတ်ပေးလိုက်ကြတာပါအပြစ်ရှိကြောင်းဆုံးဖြတ်ချက်ကြတဲ့အတွက်မစ်စင်လတ်အနေနဲ့နိုင်ငံရေးမှာပါဝင်ပတ်သက်ခွင့်၅နှစ်ပြည့်ပင်ခံရမှာဖြစ်ပါတယ်မစ်စင်လတ်ကတော့မနေ့တာတာပရီနေ့မှာပဲသူ့အပေါ်ဆွဲချက်တင်ထားတာနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ခုခံပြောဆိုသွားခဲ့ပါတယ်သူမအပေါ်ဆွဲချက်တွေထဲမှာနိုင်ငံရေးပြောကားတွေပါဝင်နေပြီးအစိုးရရဲ့စံစပါဝယ်ယူမှုအစီအစဉ်ဟာလည်းလက်သမားတွေအတွက်အကျိုးမြတ်ရှိခဲ့တယ်လို့ထိုင်းလွတ်တော်အမတ်220ရဲ့ရှေ့မှောက်မှာပြောဆိုသွားခဲ့ပါတယ်
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲကြောင့်ကွဲကွာခဲ့ကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးတောင်ကိုရီးယားရဲ့အဆိုပြုချက်ကိုမြောက်ကိုရီးယားကပယ်ချလိုက်ပါတယ်။ပျောက်ယန်းမြို့တော်မှာရှိတဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာ2010ခုနှစ်မေလအတွင်းကကိုရီးယားဘက်ကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုဖြည့်ဆည်းမပေးဘဲနဲ့တောင်ကိုရီးယားနဲ့ဘယ်ဆွေးနွေးပွဲဘာလဲလဲမှုနဲ့ဘာအဆက်အသွယ်မှရှိနိုင်မှာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်။တောင်ကိုရီးယားအနေနဲ့လူသားချင်းစာနာမှုဆိုင်ရာဆွေးနွေးပွဲတွေကိုစိတ်ဝင်စားတယ်ဆိုရင်ပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးရမယ်လို့မြောက်ကိုရီးယားဘက်က ပြောပါတယ်မြောက်ကိုရီးယားရေတပ်ကပြစ်ခတ်မှုကြောင့်လို့ဆွဆွဲထားတဲ့တောင်ကိုရီးယားကင်းလက်ရေရင်နစ်မြုပ်ပြီးသင်္ဘောသား46ဦးသေဆုံးခဲ့ရပြီးတဲ့နောက်တောင်ကိုရီးယားဘက်ကပိတ်ဆို့တန်ခတ်မှုကိုချမှတ်ခဲ့တာပါဒီတိတ်ပိတ်ဆို့တန်ခတ်မှုအရကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုခီးသွားလာရေးနဲ့အကူအညီပေးရေးစီမံကိန်းတွေကိုရပ်ဆိုင်ထားရတာဖြစ်ပါလေရှင်
ယူကရိန်းနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကြောင့်တည်ဆုံသူအရေအတွက်9000ကျော်သွားပြီလို့ကုလသမဂ္ဂလူခွင့်ရေးအေဂျင်စီကပြောပါတယ်။ယူကရိန်းပြည်ပခန့်စတင်ခဲ့တဲ့မနေ့ဧပြီလကစလို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကကောက်ယူခဲ့တဲ့စစ်တမ်းတွေအရတည်ဆုံသူ9086ယောက်ရှိသွားပြီဆိုတဲ့အရေအတွက်ထက်လက်တွေ့မှာကျော်လွန်နိုင်ကြောင်းပြောခွင့်ရပုဂ္ဂိုလ်ရူပကိုဗဲကပြောပါတယ်။ဒီတော့တွင်ရုရှားလိုလာတဲ့ခွက်ထက်ရေးခေါင်းဆောင်တဦးကယူကရိန်းအစိုးရနဲ့ညီညာရေးဆွေးနွေးမယ့်အစားအရှိပိုင်းမှာနည်းမြေတွေပို့ပြီးထိန်းချုပ်နိုင်အောင်လှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်
။နီပေါနိုင်ငံရဲ့ဥပဒေပြုလွှတ်တော်အမတ်တွေဟာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေသည့်ရေးဆွဲရေးအတွက်အငင်းပွားခဲ့တဲ့အဓိကအချက်တွေကိုမဖြေရှင်းနိုင်သေးဘဲတတ်မှတ်ချိန်သကောင်ရံကိုကျော်လွန်သွားခဲ့ပါတယ်။တိုင်းပြည်အတွင်းနည်းမြေပိုင်းခြားတတ်မှတ်ရေးနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေတရသဘောတူညီချက်ရဖို့ကြိုးပမ်းအားထုတ်မှုတွေဟာနိုင်ငံရေးပါတီတွေကြားမှာသဘောထားကွဲလွဲမှုဖြစ်နေခဲ့ကြရတာပါ။အမြင်သဘောထားမတိုက်ဆိုင်မှုတွေပေါ်လက်ရှိအာဏာရညွန့်ပေါင်းအဖွဲ့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုမဲခွဲဖို့အတိုက်ခံမော်ဝါဒီအဖွဲ့ဝင်တွေကဟန့်တားခဲ့တဲ့အတွက်အကြီးကျယ်ငင်းခုန်နေကြတဲ့လွတ်တော်အစည်းအဝေးကိုကြာသပတေးနေ့နောက်ပိုင်းမှာလွတ်တော်ဥက္ကဋ္ဌဆူဘက်နန်ပန်းကရွှေ့ဆိုင်းလိုက်ပါတယ်
စီးရီးယားနေဆက်အနီးကသူတို့ရဲ့နေကြာဆောင်တပ်စခန်းကိုလက်နက်ကန်လူတစုကဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ကြောင်းလေဗနွန်လူညုံရေးအရာရှိတွေကပြောပါတယ်။အရှိမြောက်ပိုင်းဒေသကရွာအနီးမှာတောက်ကြနေကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်တင်တသမား3ဦးသေသွားတယ်လို့ဆိုပါတယ်။ဘယ်သူဒဏ်ရာရသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခွညိုတို့ကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်။တောက်ကြညအတွက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေအရင်ဆုံးဦးစားပေးတင်ဆက်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ထဲမှာတပ်ဖြတ်ခံရတဲ့ကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေတနာဝန်ထမ်းဆရာမနှစ်ယောက်ရဲ့ဇာပနာအခမ်းအနားဒီကနေ့မြကြီးနားမြို့မှာကျင်းပရမှာတော့လူမှုပရိသတ်တောင်းချီပြီးတော့တက်ရောက်ခဲ့ပါတယ်။တက်ရောက်တဲ့သူတွေကအမျိုးသမီးတွေရဲ့ဘဝလုံခြုံရေးနဲ့အမှုမှန်ပေါ်ပေါက်ရေးအတွက်တောင်းဆိုတဲ့စာတမ်းတွေကိုကန်ဆောင်လာခဲ့တယ်လို့ KBC တာဝန်ရှိသူကအမှုမှန်ပေါ်ပေါက်ရေးနိုင်ငံတကာရဲ့အကူအညီကိုရယူသွားမယ်လို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုမိုးစော်ပြောပြပေးပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာမှာကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေလွတ်ထားတဲ့စေရနာဝန်ထမ်းចောင်းဆရာမ2ဦးဟာဒီလ19ရက်နေ့ညတကောင်လောက်ကအမည်မသိသူတွေကအာဓမပြုကျင့်ပြီးတပ်ဖြတ်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ရုပ်အလောင်းကိုမြစ်ကြီးနားမြို့ကိုတည်ယူပြီးဒီကနေ့ဇာပနာအခမ်းအနားကျင်းပရာမှာလူမှုပိတ်သက်တောင်းနဲ့ချီပြီးတက်ရောက်ခဲ့တယ်လို့ကိုယ်တိုင်လိုက်ပါပို့ဆောင်နေသူတယောက်ကအခုလိုပြောပါတယ်။
အခုတောင်းနဲ့ချီပြီးဖြစ်လာတဲ့အခုTapi lara mana dia aku di KBC win mana di Chan win pi ne belu ye. Aku di apa mana di tiap mana di set kongya kau kongya tiadu di tan si lara aku. Tala azin tahu ne cili pi lara aku di ni cina ni tu ni orang kapi ne belu air lah tu le kaga. Cina kan ya tua jura ga nama di si tua jura ber emak tua jura dunge orang mana dia tung tahu le tahu lau si le. Aku di kaya dunge dunge dia alu elau si yau le tua jura.
ဇာပနာကိုမြစ်ကြီးနားမြို့ KBC အတင်းချုပ်ကနေမြို့အပြင်10မိုင်လောက်ကွာဝေးတဲ့နောင်နန်းကျေးရွာကခရိုင်တင်းချိုင်းကိုပို့ဆောင်တင်းချုပ်တာဖြစ်ပါတယ်။ကချင်ဒီမိုကရေစီပါတီဥက္ကဋ္ဌဦးအောင်ခန်းကဇာပနာလိုက်ပါပို့ဆောင်သူတွေဟာတောင်းဆိုချက်ပါတဲ့စာတမ်းတွေကိုကန်ဆောင်လာပြီးအဓိကတောင်းဆိုထားတဲ့အချက်တွေကိုအခုလိုပြောပါတယ
်။အမျိုးသမီးတွေရဲ့လုံခြုံမှုပဲမှလည်းဆိုတော့ဒါပြီးမှဒီအမှုအမှန်ကိုပေါ်ထုတ်ပေးဖို့ပေါ့နော်။ဒီဒွန်ချူပန်းခွေတွေလည်းများကြီးကားတွေရောအများကြီးပဲကားတွေရောမဆန့်တော့ဘူးအခုကျွန်တော်လည်းခြေချင်းနေလျှောက်နေရတာအဲဒါမျိုးတော့ခောက်ပါဒါမျိုးမတွေ့ဘူးပေါ့ဘလို့များတဲ့လူအုပ်ကြီးတွေနဲ့များဖြစ်တော့ကျွန်တော်တွေ့နေနေရတာအမျိုးသမီးတွေဖြစ်တယ်အစ်စ်ကြီးတဲ့ဘိုင်ရောစက်ငယ်တဲ့ဘိုင်အလတ်တွေရောအကုန်လုံးစုတယ်ဒီလူမှုရေးဒီစက်ဝန်ထမ်းလုပ်တဲ့ဟာကိုဆက်ဆက်တဲ့ဟာကိုအတော်လေးစိတ်မချမ်းသာဘူးပေါ့တော့အကုန်လုံး
အခင်းဖြစ်ပေါ်တဲ့နေ့ကကောင်းခါရွာအနီးမှာခမာရ903ကလာရောက်စခန်းချနေတာကြောင့်ဒီအမှုခင်းနဲ့ပတ်သက်ပြီးဒေသခံရွာသားတွေကသာမကတပ်မတော်သားတွေကိုပါရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းခဲ့ပါတယ်။လောလောဆယ်စုံစမ်းနေတဲ့အခြေအနေနဲ့ဆက်လက်ဆောင်ရွက်မဲ့အခြေအနေကို KBC ရဲ့အထွေထွေအတွင်းမှုဆရာတော်ဒေါက်တာ Class Samson ကအခုလိုပြောပါတယ်
။လောလောဆယ်ဆယ်တော့ YouTube ရောက်ရဲ့ Lab မှာသဖြင့်ရှိတဲ့ချောင်းတွေ့တာပေါ့အဲ့ဒါကိုဒီအရင်လုပ်မယ်ဆိုရင်မှယူထားတဲ့အစ်စ်မှာတော့သူလုပ်နေကြပါတယ်အဲတကယ်ဥပဒေစိုးမိုးရေးကျောင်းပေါ်မှာဒီမှာရှိမယ်ဆိုရင်တော့ ခဏလေးပုံမလို့ကျွန်တော်ထင်တယ်အဲဒါမဲ့အခုလိုဥပဒေကအာဏာရှိတွေလက်ထက်မှာရှိတယ်ဆိုရင်တော့ရေမှုကိစ္စတော့ပုံမလို့မထင်ဘူးကျွန်တော်အဲ့အဲ့လိုမျိုးအခြေအနေမှာပေါ့အမေရိကန်တို့ UN တို့ဒီ British တိုင်းရင်းကိုကျွန်တော်ပြောထားပါတယ်။ဟောဒီကိစ္စမှာတော့အမှုမှာပေါ်စီချင်တာပေါ့။နောက်အဲ့ဒါမျိုး
အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကတော့စေတနာဝန်ထမ်းဆီအမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ပြီးထိထိရောက်ရောက်အရေးယူဖို့အတွက်မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ကချင်ပြည်နယ်မြို့တော်မြစ်ကြီးနားမြို့မှာပြည်သူလူထုတွေပူဆွေးတောကားရောက်နေချိန်မှာဖားကန့်ဒေတာဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးဒီတိုက်ပွဲတွေဟာရေရှည်ဆက်လက်ဖြစ်ပွားလာပွဲရှိရလို့လဲဖားကန့်အခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တိုင်းရင်း6ကဗိုလ်မှူးတန်ဆိုင်ကပြောပါတယ်
မနေ့ကလည်းနေနေရမှာရင်ဆိုင်တိုက်ပွဲကြီးကြီးဖြစ်ပါတယ်။ကွီခါညောင်ထောက်လေးဟိုအင်တော်ကြီးဘက်မှာအဲ့ဒီနေရာမှာတစ်ချက်နောက်ကားမိုင်းနဲ့မိုးကောင်းကြားမှာတစ်ချက်နေနေရမှာရင်ဆိုင်တိုက်ပွဲတော်တော်၃နိုင်လောက်ဖြစ်ပါတယ်။အခုဖုန်းပြောနေတာနဲ့မှလည်းဟိုဘက်မှာကြာနေနေပါပါဟိုကြာလာလောင်ဆွေးဘက်မှာတိုက်ပွဲဖြစ်နေပါတယ်။ဆေးချက်ပြီးမှတော့တိုက်ပွဲကတော့ညားလာမယ်စိတ်လာမယ်လို့ကျွန်တော်ကတော့အဲ့လိုပဲထင်နေတယ်
ဖားကန့်ဒေသတွင်တိုက်ပွဲတွေဟာကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးနဲ့လိုက်ပါသွားတဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်3ယောက်ကို KIA ကဖမ်းဆီးပြီးတဲ့နောက်ဒီလ15ရက်နေ့ကစတင်ခဲ့တာဖြစ်ပြီး3ရက်လောက်တိုက်ပွဲတွေပြင်းထန်ခဲ့ပါတဲ့ရဲတပ်ဖွဲ့ဝင်တွေပြန်လွတ်လာချိန်မှာတိုက်ပွဲတွေအနည်းငယ်ငြိမ်သက်ခဲ့ပေမဲ့အခုအခါထပ်မံဖြစ်ပွားနေတာလည်းဖြစ်ပါတဲ့
ခမိုးစော်ပါရှင်မြန်မာနိုင်ငံမှာပြဋ္ဌာန်းမှုပြင်ဆင်နေပြီးတော့အခုလွတ်တော်ကိုရောက်ရှိနေတဲ့မျိုးစောက်ဥပဒေနဲ့ပတ်သက်ပြီး USCIRF လို့ခေါ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်တာကိုမြန်မာသမ္မတရုံးညွှန်ကြားရေးမှူးကပယ်ချလိုက်ပါတယ်ဘာသာရေးလွတ်လပ်ခွင့်ရှိတဲ့မြန်မာနိုင်ငံမှာဒီဥပဒေတွေကိုတေချာပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့လည်းရွှေဝါရောင်တန်ခါကွန်ရက်ကဆရာတော်တစ်ပါးနဲ့အစ္စလမ်သာသနာဗိမာန်ကတာဝန်ရှိသူတဦးကထောက်ပြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်မောင်ကတင်ပြပေးထားတာနားဆင်ကြည့်ပါရှင်
။နိုင်ငံတွင်းကဗုဒ္ဓဘာသာမဟုတ်တဲ့သူတွေအထူးသဖြင့်တော့မွတ်စလင်တွေကိုဘာသာကူးပြောင်းခွင့်နဲ့လက်ထပ်ထင်းပြခွင့်တွေမှာခွဲခြားမှုတွေရှိနေတယ်လို့ဘာသာရေးလွတ်လပ်ခွင့်ကိုကန့်သတ်ရရောက်နေတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကကြာသပတေးနေ့တုန်းကရှုံချလိုက်တာပါ။ပြည်ထောင်စုဆိုရမြန်မာသမ္မတရုံးရဲ့အကြီးအကဲရာရှိတူကတော့အခုလိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ရဲ့ပြောကြားချက်ကိုပယ်ချခဲ့ပါတယ်
။အဲ့တော့ဟိုနိုင်ငံနဲ့တနိုင်ငံရှင်ရှင်းမှုမတူဘူး၊နောက်ကသမိုင်းအကြောင်းမတူဘူး၊လက်တွေ့ပစ္စည်းအခြေအနေမတူတဲ့အခြေအနေနဲ့နိုင်ငံရှင်ပြီးတော့လုံးလုံးမျိုးလောဥပဒေဆိုတာကဟိုအကုန်လုံးအမေရိကန်မှာဒီဥပဒေဆိုမြန်မာမှာလည်းဒီဥပဒေလုံးလုံးမရဘူးဗျသူ့နိုင်ငံရဲ့အခြေအနေဒါကသူ့နိုင်ငံရဲ့အစိုးရအာဏာဖြစ်သွားပြီအဲ့ဒါကိုပြောချင်းဒီအဲ့နိုင်ငံရဲ့ဟိုအစိုးရအာဏာဆိုတာကျွန်တော်အသုံးမရှိရဘူးအုပ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်ရေးဒါကိုတော့ချိန်ပါလို့မရဘူးဗျဒီနောက်တစ်ခုကဒီအဖွဲ့အစည်းကဘာသာရေးလွတ်လပ်ခွင့်အဖွဲ့အစည်းဆိုရင်အဲခုရှိနေတဲ့ ISIS ပေါ့နော်ဒီလိုမှာပြသန်းတဲ့ခါတွေသူတို့အဲ့ဒါကြီးတော့ပြောလို့တော့တူတော့ဘောနော်မြန်မာနိုင်ငံကဒါကနည်းနည်း worry ဖြစ်ပါတယ်ဒီဥပဒေကနိုင်ငံတကာအစံလုံးနဲ့ညီအောင်သက်ဆိုင်ရာဒူးဒူးချင်းနိုင်ငံသားဒူးချင်းအခွင့်အရေးတွေနဲ့တော့မရှိအောင်လုပ်တယ်လို့ကျွန်တော်တို့ယူဆတာဘောနော
်ဒါပေမဲ့တစ်ဖက်မှာတော့ဒီဥပဒေကျမ်း၄ခုကိုသဘောမတူတဲ့အမြင်တွေလည်းရှိနေကြပါတယ်နောက်ခွန်ရွှေအောင်တန်ကအရေးခင်းဖြစ်ပြီးမှဖွဲ့စည်းခဲ့တဲ့ရွှေအောင်တန်ကတော်များကွန်ရက်ကဥဆောင်ဆရာတော်ဗဒ္ဒနာဥပ္ပန္နဝန်သားကတော့သူ့အနေနဲ့ဒီဥပဒေတွေမလိုအပ်ဘူးလို့ရှုမြင်ပါတယ်
အဲ့ဆိုနေတဲ့အပေါ်မှာမြန်မာနိုင်ငံမှာဒီ deployment ကိုဘယ်လိုပဲ legislation ကိုစိတ်ဝင်စားတဲ့ပုံစံတွေအနေနဲ့ကတော့ဒီဥစ္စာကိုသဘောမကျဘူးပေါ့အဲ့ကျမှဘုန်းကြီးတို့လည်းပါတယ်သဘောမကျတဲ့အထက်မှာအဲ့တော့ဒါကသူကအခုခေတ်စကားမှာပြောနေတယ်နောက်ကြောင်းပြန်သွားနိုင်တဲ့အနေအထားတွေလည်းရှိတယ်အဲတချို့ကတွေကြတော့လည်းဒီ global legislation မဖြစ်တော့ဘူးပေါ့နော်ခေတ်နဲ့မလျော်ညီတော့ဘူးလို့လည်းပြောလို့ရတယ်
ချိန်ထဲမှာပဲ USCIRF ကထုတ်ပြန်ချက်ထွက်လာပြီးမှအစ္စလမ်သာသနာပိမာန်ရဲ့ဥဆောင်စော်ရည်မှုဥယျာဉ်လွင်ကတော့ဒီမျိုးစောင့်ဥပဒေ၄မျိုးတကယ်လိုမလိုပြန်သုံးသပ်တင်တယ်လို့ပြောပါတယ
်အဓိကကကျွန်တော်တို့ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရောကိုက်ညီမှုရှိရလားပြီးတဲ့အခါမှာလူအခွင့်အရေးဆိုတဲ့ဟာကိုလည်းကျွန်တော်တို့ကြည့်ရပါလိမ့်မယ်အဲ့ဒါလေးနဲ့ကိုက်ညီမှုရှိတယ်ဆိုရင်အပြည်ပြည်ဆိုင်ရာကဂျင်ကြီးသောလူအဖွဲ့အစည်းကလက်ခံနိုင်သောစံချိန်စံညွှန်းတွေနဲ့လုပ်မယ်ဆိုရင်ကျွန်တော်ဘာမှမှတ်ချက်ပေးစရာမရှိဘူးဒီဥပဒေများသည်အစ္စလမ်ဘာသာဝင်များကြောင့်ထုတ်ရပါတယ်ဆိုရင်တော့ကျွန်တော်ပြင်းပြင်းထန်ထန်ပြတ်ပြတ်သားသားကန့်ကွက်ပါတယ်လို့အဲ့ဒါကျွန်တော်ပြောချင်ပါတယ်
နောက်ဆက်လေနှစ်ကုန်ပိုင်းတော့ကထွက်ပေါ်လာတဲ့မျိုးစောင်းဥပဒေ၄မျိုးကိုလွှတ်တော်ကိုတင်ပြပြီးဖြစ်တဲ့အတွက်လက်ရှိချိန်မှာဥပဒေကျမ်းကော်မတီကလိမ့်လာမှုတွေလုပ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မျိုးစောင်းဥပဒေကျမ်းတွေကိုစောင့်ကြည့်နေတယ်လို့တိုက်ခန့်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုထားတယ်လို့ဥပဒေကျမ်းကော်မတီရဲ့ပြင်ဆင်မှုနဲ့ဒီဥပဒေတွေကိုချပြလာပြီးဆိုရင် NLD အနေနဲ့ဆွေးနွေးတာတွေရှိလာနိုင်မယ်လို့ NLD ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
ကျွန်တ ော်တို့ဘာမှသဘောထားမမီးသေးဘူးအဲ့ဒီပို့လိုက်တဲ့ဥပဒေကြမ်းကိုဒီဟူနဘောဘယ်နှဘောနဲ့အစိုးရဘက်ကပို့တဲ့ဥပဒေကြမ်းကိုအခုပြည်သူ့လွတ်တော်ကဥပဒေကြမ်းကော်မတီကိုပေးထားလိုက်တယ်ပေးထားလိုက်ပြီးအဲ့ဒီကနေဘယ်လိုပြင်ဆင်မယ်ဖြည့်စုံမယ်ဘယ်လိုပြင်ဆင်မယ်ဘာမှမသိသေးဘူးတိတိကျစာအဲ့ဒီပေါ်ဗျာအဲ့ဒီဥပဒေကြမ်းကော်မတီကစာတမ်းဖွက်လာပြီလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီပေါ်မှာပါကြည့်ပြီးတော့ပြောလို့ဆိုလို့ရမယ်လေအားတော့ညနေပေါ်ဒီအပွဲကြီးကဝေဖန်တာတော့ကျွန်တော်တို့ဘာမှမပြောလို့ပါဘူးဒါတော့ကျွန်တော်တို့ကဒါသူတို့ရဲ့အမြင်သူတို့ရဲ့သဘောထားကိုထုတ်ပြန်တာပဲလေကျွန်တော်တို့ကတော့ခုနကလိုကျွန်တော်တို့ကထွက်လာတဲ့ဥပဒေကြောင်းကြည့်ပြီးမှသိပြီးမှကျွန်တော်တို့ကဒီကျွန်တော်တို့ဘက်ကဝန်အဖွဲ့ကြီးကဥပဒေပညာရှင်တွေနဲ့တိုင်ပြီးတော့မှဒါပြောလို့ရမယ်လေ
2014ခုနှစ်နှစ်ပတ်လည်စီရင်ခန်းစာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ USCIRF ကဖော်ပြထားတဲ့နေရာမှာမြန်မာနိုင်ငံမှာပြုလုပ်နေတဲ့ပြည်ပြောင်းလဲမှုတွေမှာမွတ်စလင်ဆန့်ကျင်တဲ့အကြမ်းဖက်မှုတွေရှိနေပြီးတော့အထူးသဖြင့်မွတ်စလင်တိုင်းဝိုင်းကိုခွဲခြားဆက်ဆံမှုတွေရှိနေတာကြောင့်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတရားဝင်ကောက်ွယ်ပေးမှုတွေအတွက်တိုးတက်မှုမရှိဘူးလို့ဖော်ပြထားပါတယ်။2014ခုနှစ်တုန်းက USCIRF Commissioner မင်းကြီးတွေမြန်မာနိုင်ငံကိုရောက်လာတုန်းကလည်းလွှတ်တော်ကိုယ်စားလှယ်တွေပြည်ထောင်စုရဝန်ကြီးအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရထုကိုယ်စားလှယ်မစ်စယန်ဟီလီကလည်းမျိုးစောက်ဥပဒေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်ဖြစ်ရတယ်လို့သူခီးစဉ်ပြီးထုတ်ပြန်ကြမှာပြောဆိုခဲ့တာပါခင်ဗျ။
ကိုအောင်ရဲမောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဒစိုက်မတ်မတ်လှုပ်ဆောင်ခဲ့တဲ့ရခိုင်မျိုးသမီးများအစည်းအရုံးဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်လူမျိုးရေးပါတီငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဝင်အတွင်းရေးမှူးဖြစ်သူဒေါ်စောမရရာဇာလင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဘူရဝါမရမာကြီးလို့ခေါ်တဲ့ဗုဒ္ဓဘာသာဝင်တွေနဲ့တန်ခါတော်တွေကနေဇီနာရခိငြိမ်းချမ်းရေးဆုကိုဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘောရီညာနာကျောင်းတော်မှာပေးအပ်ချီးမြှင့်ခဲ့ပါတယ်အကြောင်းပြေဆုံး VOA ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နိုင်ငံရှိဘူရဝါမရမာကြီးဗုဒ္ဓဘာသာဝင်တွေနဲ့တန်ဃာတော်တွေကနေစီနရခိငင်းချမ်းယေစုပေးအပ်ချီးမြှင့်တဲ့အကြောင်းရင်းကိုစုလက်ခံရရှိသူရခိုင်မျိုးသမီးများစီယုံအုပ်သားလည်းဖြစ်ရခိုင်ပြည်လူမျိုးရေးပါတီ ALV ငင်းချမ်းယေဖော်ဆောင်ရေးဖွဲ့ဝင်အသွေးမှုဖြစ်သူတော်စောမြရာဇာလင်းကအခုလိုပြောပါတယ
်မြန်မာနိုင်ငံဒီမိုကရေစီရင်းနဲ့လူအခွင့်အရေးအတွက်ရေးရဲ့အလုံးလောက်ဆောင်နေတဲ့အပေါ်မှာသူကဒီစုကိုချင်းမြင့်လာဖြစ်တယ်ဆိုပြီးတော့မှသူရဲ့စုလက်မှတ်မှာရေးသားဖော်ပြထားပါတယ်။နောက်28မိနစ်တာကာလပတ်လုံးမနာမနဲ့ပဲနဲ့ဒီမှာတိုင်းရင်းသားလူမျိုးအလုံးရဲ့အခွင့်အရေးတူညီမှုအတွက်ကြိုးစားတယ်၊ငြိမ်းချမ်းရေးအတွက်ကြိုးစားတယ်။ပြီးလို့ရှိရင်ခိုင်မျိုးသမီးများအစီအရုံကိုထူထောင်ပြီးတော့မှအမျိုးသမီးကောင်းဆောင်များပေါ်ထွန်းလာစေဖို့ရတဲ့ကြိုးစားပြီးတော့မြန်မာဒီမိုကရေစီရဲ့အစွမ်းသာသမားဆောင်ရွက်နေတဲ့ဒီစုကိုပြေးတယ်ဆိုပြီးတော့မှသူရဲ့စုလက်မှတ်မှာရေးသားဖော်ပြထားပါတယ်ရှင်
။စီနရခိငြိမ်းချမ်းရေးစုကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာသာသနာပြုနေတဲ့ဘူရဂါမရမာကြီးလူမျိုးအရှင်စီနရခိတမထေရကနေဦးဆောင်ပြီးတော့မရမာကြီးဗုဒ္ဓဘာသာဝင်တွေကနေပေးအပ်ချီးမြှင့်ခဲ့တာပါ။အခုလိုစီနရခိငင်းချမ်းယေစုရရှိတဲ့ပုံမှာမြန်မာနိုင်ငံဒီမိုကရေစီရေးနဲ့လူခွေရေးကြိုးပမ်းနေတဲ့လူတွေအားလုံးကိုအတိမတ်ပြုတာဖြစ်တယ်လို့လဲဒေါ်စောမြရာဇာလင်းကအခုလိုဆက်ပြောပါတယ
်။ဒီလိုသူတွေပြေးကြတာဟာဆိုလို့ရှိရင်မြန်မာနိုင်ငံဒီမိုကရေစီရေးနဲ့မြန်မာနိုင်ငံလူခွေရေးတဲ့ကြိုးစားနေကြတဲ့ပုဂ္ဂိုလ်များအားလုံးကိုအတိမတ်ပြုတာလေးဖြစ်တယ်။မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုအတိမတ်ပြုတာလေးဖြစ်တယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ်။ဆက်လက်ပြီးတော့ကျွန်မအနေနဲ့မြန်မာတိုင်းနိုင်ငံလုံးမှာရှိနေကြတဲ့လူသားများအားလုံးပြည်အနာရှင်စနစ်မှလွတ်မြောက်ပြီးတော့ဒီမိုကရေစီရေးလူခွေရေးရရှိရေးနဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ကိုကျွန်မအနေနဲ့စုံစမ်းတမဆက်လက်ဆောင်ရွက်သွားဖို့အတွက်ကျွန်မစဉ်းစားဆုံးဖြတ်ထားတာရှိပါတယ်။ဒီစုဟာဆိုလို့ရှိရင်ကျွန်မကိုခွန်အားဖြစ်စေအချို့တခုဖြစ်တယ်လို့လည်းဒီမအနေနဲ့အမှတ်ရပါတယ
်ရှင်။ရခိုင်ပြည်နယ်အတွင်းမှာဘာသာရေးတွင်ဆောင်တဲ့လူမျိုးရေးပဋိပက္ခဖြစ်ပွားနေတဲ့ပေါ်နိုင်ငံတကာတိုင်းဝိုင်းကနေရခိုင်လူမျိုးတွေကိုအမြင်တမျိုးနဲ့ရှုမြင်နေတဲ့အခြေအနေမှာအခုလိုငင်းချမ်းရေးလုပ်ငန်းစဉ်တွေမှာလှုပ်ဆောင်နေတဲ့ရခိုင်မျိုးသမီးတူကိုငင်းချမ်းရေးစုချီးမြှင့်ခဲ့တဲ့အတွက်ရခိုင်တွေအနေနဲ့ငင်းချမ်းရေးကိုလူလားကြောင်းပြသရာရောက်တယ်လို့ရခိုင်တပ်မတော် Argan Army ရဲ့အရှေ့ပိုင်းစစ်သေးတာတာဝန်ခံဆရာကျော်ဟန်ကအခုလိုပြောပါတယ်
။လူမျိုးဖွဲ့စည်းပဋိပက္ခဖြစ်နေတာကိုနိုင်ငံတော်ကနေခံတယ်ကကျန်တယ်လူမျိုးတစ်မျိုးကနေနာမည်နာမည်တစ်ခုကိုပြည်내ပြည်ဖို့အတွက်ငင်းချမ်းတယ်ဆိုပြီးနေနေတဲ့နေပေါ်မှာဒီနေ့ဒီရခိုင်မျိုးသမီးတယောက်အနေနဲ့တကယ်ငင်းချေနေတကယ်မြန်မာတနင်္ဂနွေငင်းချေရမျိုးသမီးခွေးတွေဒီကဲအဲဒီနိုင်ငံတကာကမြန်မာနိုင်ငံကလည်းရခိုင်မျိုးသမီးတွေကိုအဲဒီဆူရှိနေတဲ့ပုံမှာကျွန်တော်တို့ဒီနိုင်ငံတကာနေရောရခိုင်မျိုးတွေဟာဒီလိုစိတ်ရဆက်ခတ်ဒီလိုကျန်တဲ့တွေဟာအနေအားမဟုတ်ပါလားဆိုရဟာကိုမိမောက်ထိုးစရာတဲ့နိုင်ငံတကာကလည်းမြင်နိုင်တယ်ဒီလိုမျိုးသမီးတွေကျူးစားနေပါလားဆိုတဲ့အနေအားမျိုးကိုလည်းအဲဒီရလက်ကောက်တစ်ခုဖြစ်ပါတယ်လို့ကျွန်တော်မြင်ပါတယ
်ဒီဆူချီမျိုးပွဲခန်းနာကိုတက်ရောက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမကြီးနဲ့မြန်မာစစ်တမ်းမှုကြီးတွေတိရိလင်္ကန်တာမကြီးဘူတန်တာမကြီးဗီယက်နမ်တာမကြီးတွေကိုလည်းဖိတ်ကြားထားပေမဲ့ ဖိတ်ကြားတဲ့ချိန်နှီးကနေတဲ့အတွက်တက်ရောက်ဖို့အခက်အခဲဖြစ်နေတယ်ဆိုပြီးတန်ယုံတွေကနေဆက်သွယ်လာတယ်လို့တော်စောမြတ်ရာဇာလင်းကပြောပါတယ်။ စုကြည်မြို့ဘွယ်ခန္ဓာကိုဒေသခံပူရကပရမကြီးလူမျိုးတွေပါဝင်ရခိုင်လူမျိုးသုံးရာနီးပါးတက်ရောက်ခဲ့ပါတယ်။တော်စုံမြတ်ရာဇာလင်းဟာရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်စာသည့်ဖြစ်ပြီးမြန်မာစာအဓိကပါရာရနဲ့ဘောရသားတို့ထောင်960ရှစ်ဆယ်ရှစ်ကနေဒီကနေ့အထိရခိုင်မျိုးရာရေးအမျိုးသမီးရေးကိစ္စတွေမှာတာမကမြန်မာပြည်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖြစ်သွင်းရေးလုပ်ငန်းစဉ်တွေမှာ29နှ
တော်ရရှိမြတ်ညာနိုင်ငံရေးပြဿနာညဉ့်ဉဏ်ရေးပြဿနာတွေဆင်မတွန်းနိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ချစ်တက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ဒီဥပဒေကိုပြန်လည်ဆုံးသတ်ဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုပြန်ကြားခဲ့တဲ့သဝန်တော်လည်းအကြောင်းသားတွေကလက်မခံနိုင်ဖြစ်နေကြပါတယ်ဆိုရင်ဒီပြဿနာကိုဘယ်လိုကင်တွယ်ဖြစ်ချင်းသင့်တယ်လို့သောရရှင်တွေထင်ကြပါလဲအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတော့ရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392352554 fax number 2392352552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူစင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
လာမယ့်စနေညတရရည်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့သောတာရှင်တွေကိုဖိတ်ခေါ်ပြသည်ရှင်။ VOA American အသံရဲ့တောက်ကြညဘက်မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းတပုတ်တင်ဆက်ပေးကြပါမယ်။ကမ္ဘာရေနံစေးထိုးကျသွားတာဟာအမေရိကန်နိုင်ငံရဲ့တချို့ဒေသတွေအဖို့မှာတော့အကောင်းဆုံးရောနေတဲ့ကောင်းချီးပေးခြင်းတွေကိုရလိုက်တာပါ။ရေနံစေးတွေကျသွားတဲ့အတွက်မိသားစုတွေငွေကြေးသက်သာရာရပါမယ်လို့ရေနံကုမ္ပဏီဝန်ထမ်းထောင်ပေါင်းများစွာကိုတော့ထိခိုက်စေခဲ့ပါတယ်။ VOA သတင်းတော့ Jim Ramdell သတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင်
။ရေနံကုမ္ပဏီတစ်ခုဖြစ်တဲ့ Baker Hughes ကလုတ်သားအင်အား10000ခန့်နှုန်းကျော်ဖြစ်တဲ့ဝန်ထမ်းပေါင်း9000ကိုအလုတ်ကရန်နာလိုက်ပါတယ်။ Baker Hughes ကရေနံကုမ္ပဏီတွေကိုရေနံရှာဖွေတူးဖော်ရေးတွေမှာကူညီနေတာပါ။နောက်ပြီးရေနံဈေးတွေကျတာဟာရေနံထုတ်လုပ်ဖို့မျက်လုံးတွေနဲ့ရတဲ့သဘောပါပဲ။ကမ္ဘာအကြီးဆုံးရေနံထုတ်လုပ်ရေးကုမ္ပဏီ Slam Bazaar ကနေသူ့ဝန်ထမ်းပေါင်း 9,000 ကိုလူလျှော့လိုက်ပြီးနောက်တနေ့မှာပဲဒီသတင်းထွက်ပေါ်လာတာပါ။စွမ်းအင်ဆိုင်ရာကြွမ်းကျင်သူ Michael Lynch ကတော့ရေနံလုပ်ငန်းတွေဟာဈေးနှုန်းအတက်အကျဖြစ်တာတွေ၊ရေနံတူးဖော်ရေးတွေ၊ဝယ်လိုအားနဲ့အလုပ်လျှော့တာစတဲ့တန်တရာတိုင်းလည်ပတ်နေလေးရှိတယ်လို့ဆိုပါရယ်
။ I don't think that the oil price is going to recover any
ရေနံဈေးတွေမကြခင်ပြန်တက်လာမယ်လို့တော့ကျွန်တော်တော့မထင်ပါဘူး။ရေနံထုတ်လုပ်ရေးလုပ်ငန်းတွေအဖို့ဝင်ငွေသိက်ကိုနည်းလာတဲ့အတွက်အသုံးစရိတ်တွေကိုလည်းရှော့ချရပါလိမ့်မယ်
။ခုအခါမှာရေနံတစ်စီးကို46ဒေါ်လာသာရှိပြီးမကြခင်ဒေါ်လာအနှဲငယ်ဈေးတက်ကောင်းတက်လာမယ်လို့ထင်တဲ့အကြောင်းနဲ့အရင်ဈေးဒေါ်လာ100ကျော်တော့ပြန်ရောက်မယ်လို့မထင်ဘူးလို့ Lynch ကဆက်ပြောပါရယ်။ Texas လိုရေနံထုတ်လုပ်မှုပေါ်မိခိုနေရတဲ့ပြည်နယ်အဖို့စီးပွားရေးလုပ်ငန်းတွေပိုပြီးကျပြန့်လာတဲ့အတွက်1980ခုနှစ်ကလိုစီးပွားရေးအခက်အခဲတော့ရှိမှာမဟုတ်ဘူးလို့သူကဆက်ပြောပါရယ်။ဒါပေမဲ့လည်းရေနံထွက်တဲ့ဒေသအသစ်ဖြစ်တဲ့မြောက်ဒါကိုတာပြည်နယ်ကိုတော့နည်းနည်းထိခိုက်လိမ့်မယ်လို့ဆိုပါရယ်။ရေနံလုပ်သားတွေဒီလိုပြဿနာတွေနဲ့ရင်ဆိုင်နေရစီမှာပဲသမ္မတအိုဘားမားကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာရေနံဈေးတစ်ဝက်လောက်ကျသွားတဲ့အတွက်မိသားစုအတော်များများအတွက်အကျိုးများစေတယ်လို့ထည့်ပြောသွားပါရယ
်။ And thanks to lower gas prices and higher
ဈေးတွေကျသွားတာကိုကျေးဇူးတင်ပါတယ်။နောက်ပြီးအရည်အသွေးကောင်းတဲ့စီတွေအတွက်တာမန်မိသားစုတွေအဖို့ဓာတ်ဆီဆိုင်တွေကနေdollar 850လောက်တက်တာသွားတာပေါ့ဗျာ။
ဈေးစီးတွေကျသွားတဲ့အတွက်ပိုရှင်လာတဲ့ငွေနဲ့တခြားပစ္စည်းတွေဝယ်ယူနိုင်ပြီးဈေးကွက်ဝယ်လို့အားတက်လာတဲ့အတွက်စီးပွားရေးတိုးတက်လာစေတယ်လို့စီးပွားရေးပညာရှင်တွေကတော့အသုံးသက်ပြောဆိုကြပါတယ်ရှင်
။မန္တလေးအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအမျိုးသမီးခန္ဓာသိပ္ပံနဲ့နည်းပညာနဲ့သုတဆုံရင်း American တခွင်ဆောင်မတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း10နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ January 23ရက်တောက်ကြနေ့ညပိုင်းဒုတိယပိုင်းအစီအစဉ်ကိုည10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေနဲ့ဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
တန်နှုံးသတ်မှတ်တာတွေရှိတယ်။ဆယ်ဆန်းကြီးတန်နှံဘာနဲ့ဘာညာနဲ့ဆိုတော့တတိယပြောလို့မရဘူးဆဗင်းဆိုတာဘလောက်ရှိတယ်ဗောလေနန်းစီတစီကဘလောက်ရှိတ
ယ်တိတ်တန်တဲ့ဤပညာကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာလည်းတုတဆုံတွင်အမေရိကန်ခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့တောက်ကြနေညတိုင်းထုတ်လွှင့်ပေးနေကြအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်လူ့ခွင့်ရေးနဲ့ဒီမိုကရေစီရရှိရေးကြိုးပမ်းမှုမှာမြန်မာအမျိုးသမီးတွေရဲ့အခမ်းကဏ္ဍတိုးမြင့်ဆောင်ရွက်နိုင်မှု1996ခုဒီဇင်ဘာလ9ရက်နေ့က WNB လို့ခေါ်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုထိုင်းနိုင်ငံမှာစတင်ဖွဲ့စည်းခဲ့ပါတယ်15နှစ်ကြာပြီး2014ခုနှစ်မှာတော့ WNB အနေနဲ့ရန်ကုန်မြို့မှာရုံးခွဲဖွင့်လှစ်နိုင်ခဲ့ပြီးတော့နိုင်ငံရဲ့အသွင်ကူးပြောင်းရေးကာလနဲ့2015ရွေးကောက်ပွဲလုပ်ငန်းစဉ်စတဲ့နိုင်ငံရေးနယ်ပယ်တွေမှာအမျိုးသမီးတွေကြဲကြဲပြန့်ပြန့်ပါဝင်နိုင်ရေးအတွက်စွမ်းရည်မြင့်တင်ပြီးပညာပေးစည်းရုံးရေးနဲ့စ조사သွားမှာဖြစ်တယ်လို့ WNB ရဲ့ရန်ကုန်ရုံးခွဲတာဝန်ခံကပြောပါတယ်လက်ရှိ WNB ရဲ့ရန်ကုန်ရုံးခွဲတာဝန်ခံလည်းဖြစ်အဖွဲ့ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့ Julia Marip ကို VOA ရန်ကုန်ရုံးခွဲကနေ Editor Dawkins စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်
WLB ပေါ့နော်မြန်မာအဖွဲ့ချုပ်မြန်မာနိုင်ငံကထူထောင်ခဲ့တာဆိုလို့ရှိရင်15နှစ်လောက်ရှိပါပြီအဲ့တော့ဒီ15နှစ်လုံးမှာထိုင်းနိုင်ငံချင်းမိုင်မြို့မှာခြေစိုက်ခဲ့ရတယ်အခုတော့ဒီရန်ကုန်မြို့မှာလာပြီးတော့ရုံးခွဲဖွင့်လှစ်ထားပြီလို့သိရပါတယ်ဒီလိုရန်ကုန်မြို့မှာရုံးခွဲဖွင့်လှစ်ထားနိုင်အောင်လို့ဒီမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘယ်လိုသဘောတူညီချက်တွေရယူခဲ့ရပါလဲရှင
်ကျမတို့အနေနဲ့ကတော့တရားဝင်သဘောတူညီပြီးမှလာတယ်ဆိုတာတော့မဟုတ်သေးဘူးပေါ့နော်အဲဒါပေမဲ့2017နောက်ပိုင်းမှာကျမတို့လည်းဒီအပြင်မှာရက်နေတဲ့ဖွဲ့စည်းတဲ့ဖွဲ့အနေနဲ့ဘယ်လိုမျိုးလူပေါင်းပါဝင်ပြီးမှပို့ပြီးမှပြောင်းလဲမှုရှိလာအောင်ကျမတို့လုပ်နိုင်မလဲဆိုတဲ့အနေအထားမှာ2012ခုနှစ်မှာကျမတို့ဘီရုံးလုပ်ငန်းစဉ်အနေနဲ့ပနာမအနေနဲ့ကျမတို့လှုပ်ဆောင်ခဲ့တာတွေရှိပါတယ်အဲဘီရုံးလုပ်ငန်းစဉ်အောက်မှာဆိုလို့ရှိရင်ကျမတို့ဒီမဟာမိတ်ချိတ်ဆက်တာတို့တိုးချိတာတို့အဲကျမတို့ဖွင့်ဖွဲ့စည်းတွေရနေမှာတစ်ဆင့်ကျမတို့လုပ်သွားတယ်ဆိုတော့အဲ့ဒီချိန်မှာကျမတို့မှာဟိုအမျိုးသမီးစင်တာဆိုမှကျမတို့စတင်ပြီးမှအကောင့်ထေခေါ်နိုင်ခဲ့တယ်ဆိုတော့အဲ့ဒီအမျိုးသမီးစင်တာကနေမှာတစ်ဆင့်ကျမတို့အဖွဲ့ချုပ်ရဲ့ရည်တည်ချက်နဲ့ကျမတို့ရဲ့နိုင်ငံရေးရည်တည်ချက်တွေကျမလည်းကျမတို့ဘာကြောင့်မလို့ဒီအမျိုးသမီးဟိုဖွဲ့ချုပ်ကိုထူထောင်ရတယ်လဲဆိုတော့ကျမတို့ရဲ့ဒီမှချက်ပန်းတိုင်းကျမတို့ရဲ့လှုပ်ဆောင်ချက်တွေကိုပြည်သူလူထုချားထဲမှာအပေါ်ပြီးမှစိတ်ဝင်သွားနိုင်အောင်လို့ကျမတို့ရဲ့ strategy တတိယနေနဲ့ကျမတို့ကဒီအမျိုးသမီးစင်တာကိုဖွဲ့ခဲ့တယ်အခုရုံးခွဲဆိုပြီးမှကျမတို့စပြီးဖွင့်လက်လိုက်နိုင်တာတော့2014ခုနှစ်မှာမှကျမတို့ကရုံးခွဲဆိုပြီးမှကျမတို့တတ်တတ်မှတ်လုပ်လိုက်နိုင်တာပါအရင်ကတော့ကျမတို့ကဒီရန်ကုန်မှာတော့ရန်ကုန်စင်တာဆိုပြီးမှကျမတို့ကဒီမိတ်ချိတ်ဆက်မှုလုပ်ငန်းတွေဒီလိုရှိရင်ဒီရန်ကုန်မှာရှိတဲ့ဒီအမျိုးသမီးဖိုရမ်တွေစသဖြင့်ပေါ့နော်ကျမတို့ဒီတိုးချဲ့လို့လာနိုင်ခဲ့တဲ့အခုဒါပေမဲ့2014ကနေစပြီးမှတော့ကျမတို့ကရုံခွဲအနေနဲ့ကျမတို့တတ်မှတ်ပြီးမှဖွင့်လှစ်ခဲ့တာဖြစ်ပါတယ်
အဲ့တော့ဒီရန်ကုန်မှာရုံခွဲဖွင့်လှစ်တဲ့အခါမှာမြန်မာနိုင်ငံထဲမှာရှိတဲ့တခြားအမျိုးသမီးအသင်းတွေနဲ့ရောမဟာမိတ်ဖွဲ့တာရှိပါလား
ဟုတ်ကဲ့ကျမတို့အဓိကကညီအစ်မလိုမဟာမိတ်ချိတ်ဆက်တာကတော့အဲဝန်ပေါ့နော်အမျိုးသမီးများကွန်ရက်မြန်မာနိုင်ငံပေါ့နော်
အခုဂျူလီယာတို့ကအမျိုးသမီးအခွင့်အရေးမြင့်တင်ရေးကာကွယ်ရေးတွေလုပ်နေတယ်ဆိုတော့ဒီမြန်မာပြည်တွင်းမှာဖွဲ့စည်းထားတဲ့ပေါ့နော်အမျိုးသမီးအသင်းတွေရှိတယ်မြန်မာအမျိုးသမီးစီးပွားရေးဆောင်ဆောင်ရှင်များအသင်းတို့နောက်ပြီးတော့မိခင်နဲ့ကလေးစောင့်ရှောက်ရေးအသင်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေနဲ့ရောအဆက်အသွယ်ရှိပါလား
ကျမတို့ကတော့ဒီတိုက်ရိုက်ကြတော့ချိတ်ဆက်မှုတွေတော့မရှိဘူးဒါပေမဲ့ကျမတို့ရဲ့ဒီအမျိုးသမီးဖော တို့ကျမတို့ဒီတစ်ခါတလေ event တွေမှာတော့ဖိတ်ကြမှုတွေကတော့ရှိတာပေါ့ဒါမဲ့ကျမတို့ကတော့တူတာပေါင်းလို့မယ်မတူတာခွဲလို့မယ်ကျမတို့ရဲ့မတူတဲ့နေရာတွေကတော့တော်တော်များများလို့ယူဆပါတယ
်ဒီ WLB အနေနဲ့ပေါ့နော်အမျိုးသမီးအခွင့်အရေးတွေကာကွယ်ပေးဖို့ရှိမယ်နောက်တိုင်းရင်းသူအမျိုးသမီးတွေရဲ့လူခွင့်ရေးချိုးဖောက်ခံရတဲ့ဟာတွေကိုပေါ့နော်ဟိုနိုင်ငံတကာအသိအောင်အစည်းအဝေးကြီးထုတ်ပြန်တာတွေရှိပါတယ်အဲ့တော့ဒီမြန်မာနိုင်ငံအတွင်းမှာအခုလောလောဆယ်လက်တလုံးကြုံတွေ့နေရတဲ့ပေါ့နော်ဒီအမျိုးသမီးများပေါ့အကြမ်းဖက်တာပေါ့နော်ဒီလိမ်မင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအခုလောမကြားနေရတဲ့သတင်းတွေအများကြီးရှိပါတယ်အခုဆိုလို့ရှိရင်ဒီမကြသေးခင်ကပဲဒီကချင်မြို့သမီးစိရနာဝန်နှံကျောင်းဆရာမလေးနှစ်ယောက်ကိုဒီအာရမပြုကျင့်ပြီးတော့တက်တေဆုံးရတဲ့အထိအကြမ်းဖက်ခဲ့တာတွေသိခဲ့ရပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အခု WLB အနေနဲ့ပေါ့လို့ဘလို့အခန်းကဏ္ဍကနေပါဝင်ပြီးတော့များစူးစမ်းဆောင်ရွက်နေတာရှိပါလဲရှင
်ဟုတ်ကဲ့ကျမတို့ကတော့အမျိုးသမီးအဖွဲ့အနေနဲ့ကတော့အမျိုးသမီးတွေကိုအကြမ်းဖက်တဲ့အပြုအမူတွေဆိုကျမတို့ကလုံးဝဆန့်ကျင်ပါလေပေါ့အခုလိုမျိုးလိမ်ပန်းဆိုင်ရာကျူးလွန်ပြီးမှတတ်လိုက်တဲ့ဥစ္စာဆိုပို့ပြီးမှတော့ကျမတို့အနေနဲ့မခံမရက်နိုင်ပြီးမှဟိုခံစားရခက်တဲ့အပြုအမူမျိုးဖြစ်ပါတယ်ဆိုတော့ဒီလိမ်ပန်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးမှကျမတို့ဒီကျမတို့အဖွဲ့အဖွဲ့စီကလည်းတော်တော်များများအစီရင်ခံစာအုပ်တွေထုတ်ပြန်ထားတာတွေလည်းရှိပါတယ်ပြီးတော့ဒီသမရတက်လာပြီးရဲ့နောက်ပိုင်းမှာ2017ခုနှစ်ကနေ2023ခုနှစ်အတွင်းမှာပေါ့နော်ဒီကျမတို့အမျိုးသမီးတွေအနေနဲ့ခံစားခဲ့ရတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေလိမ်ပိုင်းဆိုင်ရာကျူးလွန်ခံရမှုတွေကိုမြန်မာအစိုးရကတစုံတရာပေါ်ပေးနိုင်မလားအမှန်တရားရှာဖွေပေးနိုင်မလားဆိုပြီးမှကျမတို့ကစောင့်မျှော်နေခဲ့တယ်ဒါပေမဲ့အမှန်တရားမရှာဖွေပေးနိုင်ခဲ့တဲ့အတွက်ကြောင့်ကျမတို့ကဒီ2014ခုနှစ်မှာကျမတို့ same impunity same patterns ဆိုတဲ့ဒီအစီရင်ခံစာတစ်စောင်ကိုကျမတို့ကထပ်ပြီးမှထုတ်ပြန်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာပဲ7လလောက်ကြာတဲ့နောက်ပိုင်းမှာလည်းကျမတို့ကနောက်ထပ်ပြီးမှဒါတွေကဆက်လက်ဖြစ်ပေါ်နေသေးတယ်ဒီအမျိုးသမီးပုံမှာကြံဖက်မှုကရှိနေသေးတယ်ဆိုတဲ့အောက်စာကိုကျမတို့ဆက်လက်ပြီးမှ design မှမစောင့်ကြည့်ပြီးမှထပ်ပြီးမှထုတ်ပြန်ခဲ့တာတွေရှိပါတယ်ဒီလိုမျိုးစောင့်ကြည့်နေတဲ့ကြားထင်းကနေတော့မှလွန်ခဲ့တဲ့19ရက်နေ့ကပေါ့နော်အမျိုးသမီးနှစ်ယောက်ကရရဆက်ဆက်မတင်းကျင်ပြီးမှရရဆက်ဆက်အသက်ခံရတဲ့ဥစ္စာကိုကျမတို့အမျိုးသမီးသူအနေနဲ့ကတော့လုံးဝလက်ခံနိုင်စရာအကြောင်းမရှိပါဘူးလို့ဒီအတွက်နဲ့ပတ်သက်ပြီးမှလည်းကျမတို့ဒီနေ့လေပိုင်းမှာကျမတို့ press conference ကျမတို့လုပ်ခဲ့ပြီးပါပြီဆက်လက်ပြီးမှတော့လည်းကျမတို့ခံစားခဲ့ရတဲ့အမျိုးသမီးတွေအတွက်အမှန်တရားအတွက်ကျမတို့ဆက်လက်ပြီးမှတိုက်ပွဲဝင်သွားမှာဖြစ်ပါတယ
်အခုဒီမြန်မာနိုင်ငံမှာလည်းအသွင်ကူးပြောင်းရေးကာလဟိုဖြတ်တန်းနေတယ်လို့ပြောရမှာပေါ့နော်အဲ့တော့အခုလည်း2015ဒီအထွေထွေရွေးကောက်ပွဲကလည်းမကြာခင်ကျင်းပတော့မယ်ဆိုတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ဒီနိုင်ငံရေးမှာရောဘယ်လိုပါဝင်ပတ်သက်မှုရှိမလဲဒီရှေ့လုပ်ငန်းစဉ်နဲ့ပတ်သက်တဲ့မဟာဗျူဟာတွေဘာတွေရောချမှတ်ထားတာရှိပါလား
ကျမတို့ရဲ့ဒီအဓိကလှှရှားတဲ့လုပ်ငန်းစဉ်၃ခုထဲကတစ်ခုဟာဆိုလို့ရှိရင်အမျိုးသမီးများဒီနိုင်ငံရေးစွမ်းရည်မြင့်တင်ရေးလုပ်ငန်းဖြစ်ပါတယ်ကျမတို့ရဲ့ဒီရေရှည်အနာဂတ်အိမ်မက်ပုံရိပ်ကတော့ဆုံးဖြတ်ချက်ချတဲ့အဆင့်တန်းအဆင့်တန်းမှာအနည်းဆုံးအမျိုးသမီးပေါင်ဖို့ကရခိုင်နှုန်း30အနည်းဆုံးပါဝင်ရမယ်ဆိုပြီးကျမတို့ရဲ့ဒီအနာဂတ်ဟိုပုံဖော်ထားတဲ့အိမ်မက်လေးဖြစ်ပါတယ်ပေါ့ဆိုတော့အဲ့ဒီအတွက်ပဲကျမတို့ကအမျိုးသမီးငယ်လေးတွေကိုဒီနိုင်ငံရေးထဲမှာစိတ်ပါဝင်စားလာအောင်အသက်တရွတ်ပါဝင်လာအောင်ကျမတို့ဟို6လတန်ဒီပြီးလို့ရှိရင်ကျမတို့စကဝိုင်းတွေပါတယ်ကျမတို့တို့ကိုဟိုတင်တန်းတွေစွန့်ရင်မြင့်တင်ပေးတဲ့လုပ်ငန်းအစီအစဉ်တွေရှိပါတယ်ပေါ့အခုလည်းကျမတို့ဒီ6လတင်တန်းလုပ်နေတဲ့ကာလလေးကျမတို့အခုလက်ရှိမှာလည်းဟိုတင်တန်းတွေပေးနေပါတယ်နောက်ပြီးကြတော့ဒီအမျိုးသမီးတွေနိုင်ငံရေးထဲမှာပါဝင်လာနိုင်ဖို့ဆိုလို့ရှိရင်ကျမတို့တင်တန်းတွေပေးနေရုံနဲ့လည်းမပြီးဘူးအမျိုးသမီးတွေမှသာလေအမျိုးသမီးတွေရဲ့လိုအပ်ချက်တွေဘယ်လိုမျိုးမူပေါ်လစီချရမယ်ဆိုတာသိနိုင်တဲ့အတွက်ကြောင့်အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာတိုင်းမှာပါဝင်ရမှာဖြစ်ပါတယ်အမျိုးသမီးတွေဘလောက်ရခိုင်တော့ကဆုံးဖြတ်ချက်ထဲမှာပါဝင်နေကြထင်တာမြင်တာရှိတာကတော့အဓိကတော့လွတ်တော့အခုလက်ရှိမှာဆိုလို့ရှိရင်အမျိုးသမီးပါဝင်မှုနှုန်းက400ခိုင်နှုန်းပဲရှိနေသေးတယ်ဆိုတော့ဒါကတော့အရန်နေသေးတယ်အမျိုးသမီးကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေမူပေါ်လစီတွေချမှတ်နိုင်ဖို့ကလွတ်တော်ကလည်းမရှိမဖြစ်အရေးအရန်ကြီးတဲ့နေရာကဏ္ဍဖြစ်ပါတယ်ဒါကြောင့်မလို့ဒီထင်တာမြင်တာရှိတဲ့လွတ်တော်မှာလည်းကျမတို့အမျိုးသမီးတွေက300ခိုင်နှုန်းအနည်းဆုံးပါဝင်နိုင်ဖို့ကအရန်ရည်ကြီးပါတယ်ဒါကြောင့်မလို့ဒီကျမတို့ရဲ့ဒီအမျိုးသမီးတွေရဲ့ဒီနိုင်ငံရေးထဲမှာပေါ့လာနိုင်ဖို့အတွက်ကတော့ကျမတို့ပို့ပြီးမှဒီဇိုင်းမှမှစွမ်းရည်မြင့်တင်မှုတွေလုပ်သွားမယ်ဒီချိန်ထဲမှာပဲကျမတို့ကအမျိုးသမီးတွေအမှတ်လောင်းတွေဖြစ်လာမယ်ဆိုလို့ရှိရင်ကိုညီပန့်ပို့ပေးမယ်အစိုးရရမှာတခုကတော့ကျမတို့မြန်မာနိုင်ငံမှာအခုကပြောင်းလဲနေပြီဆိုတော့အတိုင်းအတာတစ်ခုထဲမှာအမျိုးသမီးတွေအတွက်အာမခံချက်လုံးဝရှိတဲ့လုံခြုံမှုဆိုတာရှိစေချင်ပါတယ်အခုလက်ရှိကကျမတို့ဒီလုံခြုံမှုဆိုတဲ့အောက်စားမြန်မာနိုင်ငံမှာကျမတို့မခံစားရသေးပါဘူးဥပမာဆိုလို့ရှိရင်ဒီခုနကျမပြောသလိုပဲကျင်းလက်ဒေသမှာရှိတဲ့စေတနာစင်ထန်းတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ဖြစ်တို့အတွက်လည်းလုံခြုံမှုမရှိနေသေးဘူးနောက်ပြီးကျတော့ဒီနိုင်ငံရေးပိုင်းမှာပါဝင်နေတဲ့ဒီ activist လို့ပြောမှာပေါ့နော်ဥပမာဒီအမျိုးသမီးအခွင့်အရေးမှာလှုပ်ရှားနေတဲ့အချိန်မှာချင်းချောက်ခံရတာမျိုးတွေအများကြီး
ကျုံတိတ်နေသေးတဲ့အနေအထားတွေရှိပါတယ်
။ဟုတ်ကဲ့ပါ။အဲ့တော့ WLB အနေနဲ့ပေါ့နော်ဒီရှေ့ဆက်ပြီးတော့မြန်မာနိုင်ငံအမျိုးသမီးတွေရဲ့အခွင့်အာဏာပြင့်တင်တဲ့နေရာမှာဒီတဲ့မကပို့ပြီးဆွမ်းဆောင်နိုင်မယ်လို့ယူဆပါလား
။ကျမတို့ကတော့စစ်အစိုးရလက်ထက်ကလေးကကျမတို့အမျိုးသမီးအခွင့်အရေးကိုဒီဇိုင်းမမတ်လုပ်လာခဲ့တဲ့အတွက်ကြောင့်ကျမတို့ကတော့ရှေ့ဆက်ပြီးမှလည်းဒီအမျိုးသမီးအခွင့်အရေးအတွက်တိုက်ပွဲဝင်သွားမှာပါ။အခုကျမတို့အဖွဲ့အဖွဲ့စည်းတွေအနေနဲ့ဆိုလို့ရှိရင်လည်းအရင်တုန်းကဆိုလို့ရှိရင်အများကြီးအခက်အခဲတွေ့ခဲ့ပါတယ်။ဒီအမျိုးသမီးအခွင့်အရေးလို့ကိုရဲ့ဒီပတ်ဝန်းကျင်မှာပြောမယ်ဆိုလို့ရှိရင်လူရင်ကျင်းမှုအရာရောဗာဒရေးအရာရောထုံတန်းတလေရောအများကြီးဖြစ်နေခံနေရတယ်။ဒါပေမဲ့ကျမတို့အခုဒီ10နှစ်ကျော်နောက်ပိုင်းတွေမှာဒီအမျိုးသမီးခွင့်ရေးဆိုပြီးမှပြောလာတဲ့အချိန်မှာပြည်သူလူထုတွေကအရင်တုန်းကလောက်တော့မသိမ်းမာတော့တဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့ကျမတို့မမြင်နိုင်တဲ့ဒီအနာဂတ်တနေရာမှာဆိုလို့ရှိရင်တော့အမျိုးသမီးတွေဒီဥဆောင်ဥရွေးပြုတဲ့နေရာမှာခေါင်းဆောင်ပိုင်းတွေမှာအများကြီးရောက်လန်းနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ထို့နည်း၎င်းပဲကျမတို့လည်းအဲ့ဒီဘက်အောင်ကိုရောက်အောင်ကျမတို့အခုလက်ရှိလုပ်နေတဲ့အမျိုးသမီးတွေကိုစွန့်ရင်မြင့်တင်ရေးတွေဆက်လက်ပြီးမှလုပ်သွားမယ်နိုင်ငံတကာမှာရောကျမတို့ဒီပြည်သူလူထုကြားထဲမှာရောမြန်မာနိုင်ငံရဲ့ဒီအုပ်ချုပ်မှုအဆင့်ဆင့်တိုင်းမှာရောကျမတို့ကဒီအမျိုးသမီးတွေကိုနေရာရလာဖို့အတွက်အမျိုးသမီးတွေကိုနေရာပေးတက်လာဖို့အတွက်ကျမတို့ဆက်လက်ပြီးမှစီရင်လုပ်ဆောင်တော့မှာဖြစ်ပါတယ
်အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တူတာဆုံတွင်အမေရိကန်တခွင်အစီအစဉ်တင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုကလူနည်းစုဝင်တွေအတွက်အခွင့်အရေးတန်းတူညီမျှရအောင်ဥဆောင်တိုက်ပွဲဝင်ခဲ့တဲ့မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်ကိုမကြသေးခင်ရက်ပိုင်းတွင်ကအမေရိကန်ပြည်ထောင်စုမှကျင်းပခဲ့ပါရယ်။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကအယ်ဘားမားပြည်နယ်မွန်ဂိုမာရီမြို့ကဘတ်စကားတွေပေါ်မှာလူဖြူလူမဲထိုင်ကုန်နေရာခွဲခြားသတ်မှတ်ထားကိုအဆုံးသတ်သွားစေမယ်ဆန့်ကျင်သပိတ်မှောက်မှုကြီးကိုဥဆောင်ခဲ့တဲ့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းဒီသတင်းပတ်ရဲ့တူတာဆုံတွင်အမေရိကန်တခွင်အစီအစဉ်မှာမောင်အောင်အောင်နဲ့အတူဒေါခင်မျိုးသက်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။မြန်ကန်ပြည်အောင်စုမှနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်အနေနဲ့ဇန်နဝါရီလတတိယပတ်ရဲ့တင်းလာနေ့တိုင်းကိုနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပြီးမာတင်လူသာကင်းနေ့အဖြစ်ကျင်းပကြပါတယ်ဒေါခင်မျိုးသက်ခင်ဗျာ။
1929ခုနှစ် January 15ရက်နေ့မှာဖွားမြင်တဲ့ဒေါက်တာကင်းကိုဂုဏ်ပြုတဲ့အနေနဲ့ဒီ January တတိယပတ်ရဲ့တနင်္လာနေ့တိုင်းကိုနိုင်ငံတော်အားလိုက်ရဖြစ်နဲ့သတ်မှတ်ဖို့အတွက်1983ခုနှစ်တုန်းကသမ္မတ Ronald Reagan ကနေလက်မှတ်ရေးထိုးပြီးပြဋ္ဌာန်းခဲ့တာပါ။ဒီနှစ်မှာတော့ Washington မှာ Martin Luther King နဲ့ထိမ့်မှတ်ဖြစ်နဲ့ကျင်းပလေ့ရှိတဲ့ဒီစေတနာဝန်ထမ်းလူအားပေးပွဲတွေပြန်စီတန်းလမ်းလျှောက်ပွဲတွေကိုလည်းလုပ်ခဲ့ကြပါတယ်ကိုအောင်ရင်။ American သမ္မတ Barack Obama နဲ့သမ္မတ Gerald Ford ကတော့Washington DC ကလူငယ်အသင်းကိုသွားပြီးလူငယ်စာပေသင်ကြားရေးမှာမြင့်တင်ဖို့လှူအားပေးခဲ့ကြတယ်လေ
I have a dream that one day this nation will rise up and live out the true meaning of its creed we hold these
ဒါတော့ Martin Luther King ရဲ့ကဘာကျော်ကျွန်တော်ရဲ့အိမ်မက်တစ်ခုဆိုတဲ့မိန့်ခွန်းကိုကြားခဲ့ကြရတာပါဒေါက်တာ King ရဲ့ I have a dream မိန့်ခွန်းကြောင့်လူပေါင်း2,000,000ခွဲပါဝင်တဲ့လူထုစုဝေးမှုကြီးကိုပိုးပြီးတော့တည်တာထင်ရှားသွားစေခဲ့ပါတယ်ဒီပြည်သူ့အခွင့်အရေးလှုပ်ရှားမှုကြီးကြောင့်အကြမ်းမဖက်တဲ့နိုင်ငံရေးလှုပ်ရှားမှုတွေပိုးပြီးတော့ကြီးထွားလာခဲ့တယ်လို့အဆုံးမှာလည်းဒီလူမဲတွေနဲ့တခြားနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးတဲ့ဥပဒေတွေပြဋ္ဌာန်းလာနိုင်ခဲ့ပါတယ်
American ပြည်ထောင်စုမှာလူမဲတွေကိုမဲပေးခွင့်နဲ့အလုတ်ကင်ခွင့်လန်းတွေမှာကန့်တတ်ထားပြီးဆင်းရဲရင်းကနေရုံးမထွက်နိုင်အောင်ဖိနှိပ်ထားတဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့အတွက်1963ခုနှစ်တုန်းကအာဖရိကနယ်ပွား American နိုင်ငံသားတွေကအခုလိုဆန္ဒပြပြီးတိုက်ပွဲဝင်ခဲ့ကြတာပါ
မာတင်လူသာကင်းဟာအယ်ဘားမားပြည်နယ်မောင်ဂိုမာရီမြို့ကဘတ်စကားရီမှာလူပြူလူမဲထိုင်ကုန်နေရာခွဲခြားသတ်မှတ်တာကိုအဆုံးသတ်သွားစေတဲ့စံကျင်သပိတ်မှောက်မှုကြီးကိုဦးဆောင်ပြီးတော့1955ခုနှစ်မှာစတင်ပြီးတော့ထင်ရှားကျော်ကြားလာတာပါဗျာ
အပြောင်းလဲဆိုတာဟာသူ့လိုလိုဖြစ်လာတာမဟုတ်ဘဲစစ်တပ်ရုံးကန်စူးစမ်းရာကနေရလာတာလို့ယုံကြည်တဲ့ဒေါက်တာကင်းကလူမှုသပိတ်တွေဖြစ်လာအောင်စီရင်ခဲ့တယ်လို့ထိုင်သပိတ်မှောက်တာငင်းငင်းချမ်းချမ်းချီတက်ဆန္ဒပြတာနဲ့တခြားလူလူကလက်မခံမှုကိုအကြမ်းမဖက်ပဲပြတာတဲ့လှုပ်ဆောင်မှုတွေမှာကိုယ်တိုင်ပါပြီးလှုပ်ရှားခဲ့တာပ
ါလူတယောက်ဟာမတရားဘူးလို့သိနေတဲ့ဥပဒေတရက်ကိုချိုးဖောက်တဲ့အတွက်ဖမ်းဆီးအပြစ်ပေးတာကိုလက်ခံဖို့ဝင်မလေးပဲဒါဟာမတရားမှန်လူမှုအတိုင်းဝိုင်းကိုတည်လာစေမယ်ဆိုရင်ဒီလောက်ရဲ့ဟာလက်တွေ့မှာမှန်ကန်တဲ့ဥပဒေကိုအလေးစားဆုံးသူဖြစ်တဲ့ဆိုတာကိုပြသနေပါတယ်လို့ဒေါက်တာကင်းကပြောဆိုခဲ့ပူးပါတယ်
တကြွလှုပ်ရှားသူတွေဟာတခါတလေမှလူမဲတွေကိုလူပြူတွေနဲ့ခွဲခြားထားတဲ့ဥပဒေတွေကိုရည်ရွယ်ချက်ရှိရှိပဲချိုးဖောက်ခဲ့ကြပေမဲ့သူတို့ဟာဒီမတရားတဲ့ဥပဒေဆိုတာကိုလူလူသိလာစေဖို့အတွက်မျှော်လင့်ချက်နဲ့လေးလေးဆဆပဲငင်းငင်းချမ်းချမ်းလှုပ်ရှားခဲ့ကြတာပါ
ဒါကြောင့်အဝိထေချုပ်တဲ့လူမဲအမျိုးသမီးရိုဆာပါခ်စ်ကအဲလဘားမားပြည်နယ်မွန်ဂိုမာရီဥပဒေကိုချိုးဖောက်ပြီးဘတ်ကားပေါ်မှာသူရထားတဲ့ထိုင်ခုံနေရာကိုလူမျိုးခီးတဲ့အတွက်ဖယ်မပေးဘဲဒီအတွက်ချမှတ်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုခံယူခဲ့ပါတယ်ဒါဟာလူမျိုးလူမဲခွဲထားတဲ့ပြဿနာကိုတနိုင်ငံလုံးသိလာအောင်မိမောင်းထိုးပြလိုက်တယ်လို့ဖြစ်လာပြီးသူ့ရဲ့လူရဲ့အတွက်ထောက်ခံမှုတွေတိုးလာစေခဲ့ပါတယ
်မစ္စတာကင်းဟာ1964ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရခဲ့ပြီးတော့အဲ့ဒီတစ်နှစ်ထဲမှာပဲသမ္မတလန်ဒန်ဂျွန်ဆန်ကသမိုင်းဝင်နိုင်ငံသားအခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးပေးခဲ့တာပါ1968ခုနှစ်မှာတော့လစာဒန်းတူရရှိရေးအတွက်ဆန္ဒပြတဲ့လူမဲအမိုက်သိန်းလုပ်သားတွေကိုကူညီပေးဖို့အတွက်တန်နစီပြည်နယ်ကမမ်ဖစ်မြို့ကိုတွားရောက်တုန်းဧပြီလ4ရက်နေ့မှာအလုပ်ကြံခံခဲ့ရတာပါ
ဒေါက်တာကင်းတည်ဆုံးသွားချိန်မှာသူဟာအသက်39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါချင်းကြလာတာနဲ့အမျှခွဲခြားဆက်ဆံနေတဲ့ဥပဒေတွေကိုဖျက်သိမ်းပစ်ခဲ့သလိုခွဲခြားဆက်ဆံမှုကလည်းအပြစ်ပေးနိုင်တဲ့တရားမဝင်လုပ်ရတဲ့ခုဖြစ်လာပြီးအပြစ်ပေးမှုတွေအကာအကွယ်ပေးမှုတွေလှုပ်လာခဲ့တာပါ
ဒေါက်တာကင်းရဲ့ I have a dream ဆိုတဲ့သမိုင်းဝင်မိန့်ခွန်းပြောကြားခဲ့တဲ့250ပြည့်ဖြစ်တဲ့2013ခုနှစ်ဩဂုတ်လ25ရက်နေ့မှာတော့ March on Washington လို့ခေါ်တဲ့1963ခုနှစ်တုန်းကပြည်သူ့အခွင့်အရေးတောင်းဆိုဆန္ဒပြချီတက်ပွဲတွေလုပ်ခဲ့ကြတဲ့အချိန်မှာစုဝေးချီတက်ဖို့ဝါရှင်တန်ဒီစီမြို့တော်မှာလူတွေတောင်းနဲ့ချီပြီးစုဝေးခဲ့ကြပါတယ်
။နှစ်ပေါင်း90နီးပါးကြာခဲ့ပြီးတဲ့နောက်အဲ့ဒီနေရာမိန့်ခွန်းပြောကြမယ့်အထင်မှာတော့အာဖရိကန်နွေဘွားအမေရိကန်တရားဟောဆရာအယ်ရှာပ်တန်နဲ့မာတင်လူသာကင်းရဲ့သားဖြစ်သူတို့လည်းပါဝင်ပါတယ်။ပြည်သူ့အခွင့်အရေးဥဆောင်လှုပ်ရှားခဲ့သူတွေကြောင့်သူ့လိုအာဖရိကန်နွေဘွားအမေရိကန်တဦးအခုချိန်မှာတရားရေးဌာနကိုဥဆောင်ခွင့်ရစေခဲ့တယ်လို့လည်းအမေရိကန်ရှေ့နေချုပ်အဲရစ်ဟိုရာကအဲ့ဒီလူမှုစုဝေးမှုအတွင်းမှာပြောသွားခဲ့ပါတယ်။လူမဲနိုင်ငံသားတွေရဲ့မင်းပေးခွင့်တွေကိုကာကွယ်ပေးနိုင်ဖို့နဲ့တခြားသောစပိန်ဘာသာစကားပြောလက်တင်အမေရိကန်နွယ်ပါတွေနဲ့လိင်တူချစ်သူတွေအတွက်လည်းနိုင်ငံသားအခွင့်အရေးတွေအပြည့်အဝရစေဖို့ရှစ်ဆက်အများကြီးကြိုးပမ်းသွားကြအောင်မှာဖြစ်တယ်လို့လည်းသူကပြောသွားပါတယ်
။ဝါရင်ပြည်သူ့အခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့ Jesse Jackson ကတော့ Martin Luther King မိန့်ခွန်းပြောကြားခဲ့တာနှစ်90ကြာလာခဲ့ပြီးတဲ့နောက်မှာကျွန်တော်တို့ဟာလွတ်လပ်သူတွေဖြစ်လာပါပြီ။ဒါပေမဲ့ဒန်းတူညီမျှမှုကတော့အပြည့်အဝမရသေးဘူးလို့ဆိုပြီးတက်ရောက်လာသူတွေကိုသူတို့ရဲ့အိမ်မက်တွေကိုဆက်ပြီးအကောင့်ထဲပေါ်ကြဖို့ယုံကြည်ချက်တွေမျှော်လင့်ချက်တွေကိုဆက်ပြီးကင်ဆယ်သွားဖို့တိုက်တွန်းခဲ့ပါတယ
်။အမေရိကန်လွှတ်တော်ကလည်းအယက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးဆုဖြစ်တဲ့လွှတ်တော်ရွှေတံဆိပ်ဆုကိုကွယ်လွန်သူလူအခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာနဲ့ဇနီးတို့ကိုချီးမြှင့်ခဲ့ပါတယ်။မာတင်လူသာကင်းတို့ဇနီးမောင်နှံဟာသူတို့ဘဝတစ်ချောင်းလုံးအသားအရောင်ခွဲခြားမှုမရှိစေဖို့နဲ့ခွဲခြားဆက်ဆံခံရမှုတွေအဆုံးသတ်ဖို့ကြိုးပမ်းခဲ့တာမို့သူတို့နှစ်ယောက်ကိုအသားအရောင်ခွဲခြားမှုမရှိစေဖို့ချမှတ်ခဲ့တဲ့လူအခွင့်အရေးဥပဒေတရားထုတ်ပြန်ခဲ့တဲ့90ပြည့်အထိမ်းအမှတ်အခမ်းအနားမှာအခုလိုဆုချီးမြှင့်လိုက်တာပ
ါ Atlanta အခြေစိုက် King Center ရဲ့အကြီးကဲဒေါက်တာ King ရဲ့သမီး Bernice နဲ့သူ့ရဲ့မောင်နှစ်ယောက်ဖြစ်တဲ့တတိယမြောက် Martin Luther King နဲ့ Dexter Scott King တို့ဟာစမစ်ဆိုနီယံပြလိုက်ကအာဖရိကနွယ်ဘွားအမေရိကန်တွေရဲ့တမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအကြီးအကဲလွန်နီဘန့်ချ်လွှတ်တော်ရွှေတံဆိပ်ကိုလက်ခံရယူချိန်မှာအတူရှိနေခဲ့တာပါဒီခဏမှာဝိုင်းရင်အထက်လွှတ်တော်အမတ်တူဖြစ်တဲ့မစ်ချ်မက်ကောနယ်ကပြည်ရင်းစစ်ကြီးအပြီးနှစ်ပေါင်း90လောက်ကင်ဆာရောဂါလိုပြန့်နှံ့ခဲ့တဲ့ဒီအသားအရောင်ခွဲခြားဆက်ဆံမှုကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ
် A pastor with a booming voice and a potent message
အခုလိုပြောင်းလဲလာအောင်အတန်ဩဇာကြီးတဲ့တရားဟောဆရာရဲ့ဟောကြားမှုတွေကအထောက်အကူဖြစ်စေပါတယ်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဟောပြောမှုနဲ့လှူရှားမှုတွေကိုနမူနာယူပြီးအသားအရောင်ခွဲခြားပြီးမမျှမတဖြစ်နေတဲ့အမောင်ညရှိကုံဆုံးအောင်လှုပ်ချင်ကြတာဖြစ်ပါတယ်ဆိုပြီး Republican အထက်လွှတ်တော်အမတ် Mitch McConnell ကပြောသွားတာပ
ါ Democrat အထက်လွှတ်တော်အမတ်ခေါင်းဆောင် Harry Reid ကတော့အသားအရောင်ခွဲခြားမှုတိုက်ပွဲဟာ Carolina တောင်ပိုင်းကဘတ်ကားစီးတဲ့နေရာမှာမဟုတ်တော့ဘဲ Mrs. P နဲ့ Alabama ကနာမည်ကျော်တဲ့ Edmund Pettus အထိပါရောက်ပါတယ်လို့ပြောသွားခဲ့ပါတယ်
။ အမေရိကန်နိုင်ငံဝါရှင်တန် DC မြို့လေကအမျိုးသားရင်မြန်မာလဲဒေါ်လာတန်120ကုန်ကြတဲ့ဒေါက်တာကင်းရဲ့ရုပ်ထုကို2012ခုနှစ်ကစလို့ပြသထားပါတယ်ဂရင်းစ်ကြောင့်နဲ့ထုလုပ်ထားပြီး6မီတာမြင်မာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာကင်းရဲ့ရုပ်ထုမှာသူ့ရဲ့ကြော်ကြားလှတဲ့အဆိုအမိန့်တချို့ကို Twin Two ဖော်ပြထားပါတယ်လူဘဝသက်သက်တာမှာအသက်ရှင်ရှင်နေနိုင်ဖို့ထက်အရေးသွေးပြပြနဲ့နေနိုင်ဖို့ကအရေးကြီးဆုံးလို့ပြောခဲ့သူဒေါက်တာမာတင်လူသာကင်းဟာသူ့ဘဝကိုသူစကားနဲ့အညီနေထိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တူတာဆောင်လွင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါခင်မျိုးသားကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
ဒီတစ်ပတ်တော့ရှင်းမြန်မာရီလက်ထက်မှာသိပ္ပံနည်းကျမှတ်တမ်းတင်ဖို့အတွက်ကြိုးပမ်းခဲ့တာလေးတွေကိုပကြီးကီတာနဲ့စာပေရုပ်ရှင်ဆွေဆောင်အမှုပညာရှင်ကြီးဦးဝင်းဖေကိုမေးမြန်းပြီးတင်ပြပေးပါမယ်။ပညာရတစ်ခုတိုးတက်ဖို့အတွက်လိုအပ်တဲ့အချက်တွေထဲမှာစနစ်တကျမှတ်တမ်းတင်မှုဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစနစ်တကျမှတ်တမ်းတင်ဖို့အတွက်ကြိုးစားခဲ့တာတွေရှိပေမဲ့ဒီအလေးထွန်းကားဖို့အတွက်အများကြီးလိုအပ်နေပါတယ်လို့ဆရာဦးဝင်းဖေကပြောပါတယ်
။ဗမာကိစ္စကောင်းမြုံများစွာမှာစနစ်တကျပြန်လုပ်ဖို့အများကြီးလိုစနစ်တကျအစင်လာအပြင်လုပ်ခဲ့တာကြီးရှိတယ်။အလွန်ချားတာအလေးအားအနံတိုင်းတာတွေနဲ့ပတ်သက်လို့နော်အလေးချင်းတိုင်းတာနဲ့ပတ်သက်လို့အဲ့ဒါတွေကိုဘယ်ခေတ်မှာဘယ်လိုလုပ်ခဲ့တယ် standardize ဘယ်လိုလုပ်တယ်ဆိုတဲ့အမှတ်အသားတွေတော့ရှိရပေါ့။ဒါနဲ့အဲ့ဒါတွေကစူးစမ်းပြီးတော့လုခဲ့ဘူးရယ်ဆိုတော့သိတာ
ဥပမာလေးတစ်ခုပြောပြပါစမ်းဘယ်လိုစူးစမ်းခဲ့လဲဆို
ဒီလိုဗျဒီရှင်မင်းနေရဲ့လက်ထက်မှာဟိုမင်းလက်ထက်ဒီမင်းလက်ထက်မှာစာနှုတ်သတ်မှတ်တာတွေရှိတယ်အဲဆက်ဆံကြီးဒဏ္ဍာန်ဘာနဲ့ဘာညာနဲ့ဆိုတော့ဒါတိကျပြောလို့မရဘူးဆပင်းဆိုတာဘယ်လောက်ရှိတယ်ပေါ့လေနန်းစီတစီကဘယ်လောက်ရှိတယ်ဆိုနန်းစီကတူလာမှမဟုတ်တာအဲ့တော့မဖြစ်ဘူးအဲ့ဒီသတ်မှတ်မှာဖြစ်မယ်ဆိုပြီးတော့သတ်မှတ်ထားတာရှိတယ်။အဲ့ဒီဗမာရဲ့တိုင်းတာတွေနဲ့ပတ်သက်လို့ standardize လုပ်ထားတဲ့ဟာကိုအဲ့ဒါဘာကြောင့်သိလို့ဆိုတော့အဲ့ဒါမျိုးတွေမရှိဘူးလို့ကျွန်တော်သွားပြောတာ။ကျွန်တော်အဖေလို့ပဲရွှေပြည်ဥပဒေကငိုဟူးွာတယ်။အဲ့ဒါမျိုးတွေကိုသတ်မှတ်ထားတယ်တဲ့။ဘယ်မှာသတ်မှတ်ထားလို့ဆိုတော့အဲ့ဒီမှာမင်းမယုံသွားကြည့်တယ်။မန္တလေးမြို့ရဲ့ရှမ်းဘွေးရကရဲ့အရှိပဲမှာဘုရားတစုရှိတယ်။အဲ့ဒီဘုရားတစုမှာကြောက်စာတစ်ခုရှိတယ်။အဲ့ဒီကြောက်စာပေါ်မှာအဲ့ဒီအတိုင်းတာမှတ်တာဒါပေမဲ့ကျွန်တော်ကဘာသွားသိလို့တော့ဖေးဟိုးတော့ပြန်မမေးပါဘူးအဲ့ဒီကြောက်စာပေါ်မှာသတ်မှတ်ထားတဲ့အမှတ်သားဟာအခုချိန်ကြီးကြီးဘလောက်မှသတ်မှတ်ထားတာလေကျွန်တော်မမေးမိဘူးသူပြောတဲ့အချိန်မှလည်းမပါဘူးဒါနဲ့ကျွန်တော်ဖိစိက်စာလာတဲ့ကောင်ကိုအဲ့တော့ချွေပြူကျောင်းပေါ်မှာ68 degree Fahrenheit မှာအမှတ်သားနှစ်ခုလုပ်ထားတယ်အဲ့ဒါရဲ့ကြောင်းမှာဒါ1 millimeter ဒါမှမဟုတ်1 centimeter ဆိုပြီးတော့ Paris မှာသူက standardize လုပ်တယ်။အဲ့တော့ဘာပါလို့ဆိုတော့ခုနကတော့ temperature ပါနေတယ်။အဲ့ဒီတော့ကဟို linear expansion နဲ့ linear contraction ကိုသူကထည့်အတွက်ပတာမပါဘူး။အဲ့ဒီချိုးရင်းတခုရှိနေ
။မန္တလေးအမှုပညာကျောင်းဘုရားတော်ကမြမဂီတအတွက်သိပ္ပံနည်းချက်မှတ်တမ်းတင်ဖို့လုပ်ခဲ့တာတခုရှိတယ်လို့ဆိုပါတယ်
။မြမရေရဲ့ဂီတသံစဉ်နဲ့ပတ်သက်လို့ယူပါဗီရာပမောက္ခဥမ္မောက္ခကတတ်နိုင်သမျှတိတိကျကျတိုင်းတာပြီးတော့မှတ်တမ်းပြုစုတဲ့အလုပ်လုပ်ခဲ့ပြီ။သူအဲ့ဒီလိုလာတဲ့ဆရာမောင်မောင်ခမောင်ဝင်းဖေကြီးငါရင်ကျမှုဝန်ကြီးဌာနကြီးအကူကြီးပေးဖို့အတွက်ငါခွင့်ရပြီ။အဲ့တော့မင်းငါ့ကိုကူညီပါ။ဘာလို့ရမလဲလို့ဆိုတော့ထင်ရှားတဲ့ဆိုင်းဆရာကြီးတွေကိုမင်းဖိတ်ပေးပါ။မန္တလေးပန်ပြာကျောင်းကိုလာပြီးတော့အပြင်သူတို့စိတ်ကြိုက်ဆိုင်းဒီပလုံးနေပေါ်မှာတန်စင်ကိုညှိပါညှိပြီးတို့တို့ကြိုက်ပြီဆိုတော့တပြိုင်နဲ့ငါကသိပ္ပံမိကြတိုင်းတာမှုအလုပ်ကိုငါပညာရှင်နေနဲ့လုပ်မယ်ကျွန်တော်မမှတ်မိတာသူတို့လိုက်တဲ့ပညာရှင်ကြီးရဲ့နာမည်တွေကျွန်တော်မှတ်မိတော့၃ယောက်လာတယ်လို့ကျွန်တော်မှတ်မိတယ်သူတို့ကတနေရာမှာတဲတယ်ဟိုတန်းမှာ
နိုင်ငံသားသားလားဆရာ
မဟုတ်ဘူးဗမာပြည်တည်းရပဲရှားဥမောင်မောင်ခကိုရိုင်းလာခြင်းမဟုတ်ပ
ါဟုတ်ကဲ့ဆရာ
အဲ့တော့ကျွန်တော်ကဆိုင်းဆရာတွေကိုဖိတ်ပေးရတယ်ကျွန်တော်ဖိတ်ပေးတာကထိုင်းဆရာစိန်မောင်ကိုကြီးပါတယ်စိန်တင်ဟန်ပါတယ်နောက်ပြီးတော့မုံရွာကစိန်မြရှင်ပါတယ်ဒါကျွန်တော်မှတ်မိတော့ပြောပြတာနောက်ပခုတ်ကူကထိုင်းဆရာပခုတ်ကူဆရာညိုးရဲ့တပည့်သူ့လည်းနာမည်မိသွားပြီအဲ့တော့ကျွန်တော်ထင်တယ်အားလုံးပေါင်းထိုင်းဆရာ၁၀ယောက်လောက်ကိုကျွန်တော်ဖိတ်ရတယ်ဒီဆိုင်းဝိုင်းတစ်ခုကဆိုင်းကိုသူတို့ကပတ်စာရင်းနဲ့ သူတို့စိတ်ကြိုက်ညှိခိုင်းတယ်။တန်ဆင်ကိုညှိခိုင်းတယ်။သူတို့စိတ်ကြိုက်ပြီးပြီကျင့်တတ်ပြီးဆိုတော့မှယူပဗေဒပညာရှင်များကကျင့်တတ်ပြီးတော့ဒါစီကျင့်တတ်ပြီးသိကြပြီဆိုတော့မှသူတို့ကပတ်လုံးတစ်လုံးစီတစ်လုံးစီရဲ့ frequency တွေကိုတိုင်းတယ်ဒါတပေါက်ဒါနှစ်ပေါက်သုံးပေါက်လေးပေါက်ငါးပေါက်၆ပေါက်၇ပေါက်စသဖြင့်သူကမှတ်တမ်းတင်တယ်တင်ပြီးတော့ဒီဟာဟာထိုင်းစရာကြီးစိတ်မောင်ကိုရဲ့စိတ်ကြိုက်ညှိထားတော့မြန်မာသံရှင်ဖြစ်ပါသည်ဆိုပြီးတော့မှတ်တမ်းရေးပြီးတော့မှတ်တမ်းတင်ပြီးတော့မှအဲ့ဒီတည်းမှာသံမှန်ဆိုတဲ့အကောင်ဟာ resonance column အားဖြင့်ဘလောက်ဆိုတာကိုပြောဆိုမှတ်တမ်းတင်ဥမာနိုင်ငံတကာက၃နဲ့ C နဲ့ကျွန်တော်တို့သံမှန်နဲ့ညီမညီဆိုရင်မတ်ချက်ကိုပေးတယ်ဆိုင်းဆရာတိုင်းကမညီဘူးမညီဘူး C ဖြစ်တဲ့ဆိုင်းဆရာရှိတာတွေ့ရသလို C မဟုတ်ဘဲနဲ့ C နဲ့မြင့်နေတဲ့ C ရှပ်ဖြစ်နေတာလည်းတွေ့ရအဲ့လိုမျိုးတွေ့ရတွေ့ရသူတွေ့တဲ့အတိုင်းပဲဆိုတော့မတ်ချက်ပြင်းတယ်အဲ့ဒါကိုဗမာလူကြတော့နည်းကသံမှန် length ရှိတယ်အဲ့ဒါဆယ်လဲမှားတယ်ဆယ်လဲမကွဲတယ်အဲ့ဆယ်လဲမကွဲဆိုလို့ရှိရင်အသံကနည်းနည်းကြီးတာပေါ့ဗျာဆယ်လက်မှဆိုအသံပူမြင့်တာပေါ့ဗျာအဲ့လိုရှိရဲကျွန်တော်မှတ်မိသလောက်ကတော့ဆယ်လက်မကွဲသည် international c နဲ့ kait နေပြီးတော့ဆယ်လက်မှသည် international c sharp နဲ့ kait နေအဲ့ဒါလေးကိုလည်းသူကမှန်တမ်းနဲ့မှထည့်တယ
်ဟောအရေးကြီးတာကဒီမြမဒီတတန်ဆင်တွေကိုတိုက်ပန်နေကြမှတ်တမ်းတင်နိုင်ခဲ့တယ်ပေါ့ဆရာ
အဲရှိခဲ့တယ်ဒါပေမဲ့ဒါ 100% လို့ပြောလို့မရ
ဘာဖြစ်လို့ပါလဲဆရာ
ဒါကျိုးပန်းခဲ့တာပဲရှိ
ဟုတ်ကဲ့ဆ
ရာ 100% ဆိုဒီတဲ့လုံးပြားလေးအများကြီးရှိသေးတယ်စောင်းနဲ့ညှိရင်ပဲလို့ပတ်တရားနဲ့ညှိရင်ပဲလို့ဒီပလွေတွေနှဲတွေကိုမှုတ်တဲ့အခါထုတ်လုပ်တဲ့အခါကျတော့ဘယ်လိုဆိုတာကိုလိုက်ပြီးတော့စာရီလို့အောင်လုတ်ပြီးတော့ average ကိုအများကြီးညှိယူရမယ်ကြိုးစားခဲ့တဲ့ဒီဥမောင်းမောင်းကြီးလက်ထဲမှာမဟုတ်ရှေ့ကလေးကြိုးစားခဲ့တယ်စောင်းဆရာကြီးဒေဝအိန္ဒာဆိုတာလည်းကြိုးစားခဲ့တာပဲမြောက်ဦးရီမင်းကြီးဦးစကြိုးစားခဲ့တာပဲပြည်စီမင်းသားကြီးကလည်းကြိုးစားခဲ့တာပဲဟိုးအစောဆုံးနဲ့အတော်ကိုကျေပြအောင်ကြိုးစားခဲ့တဲ့ပညာရှင်ကြီးရဗေဇာရအစားဝင်းကြီးဗေဇာရအစားသူကညောင်ရမ်းကပြိတ်စောတယ်သူနဲ့ဘလူနဲ့သွားညီတို့ဆိုခစ်ပြိုင်ကဥရောပမှာဥရောပဂီတစပြီလို့သတ်မှတ်ခံရတဲ့ယိုဟန်စီဘက်စတီယန်ဘော့ခ်ဆိုတာနဲ့သွားတူတယ်ကွန်တెంပရရီဖြစ်နေတယ်ဗေဇာရအစားအတောင်သုံးမြစ်ကြီးတယ်ယိုဟန်စီဘက်စတီယန်ဘော့ခ်ကဟ
ာ
အဲ့ဒါခစ်ပြိုင်ကျပြန်ဂီတပညာရှင်တွေ
ဟုတ်ကဲ့ဆက်အခုပေါ့နော်ပြောင်းလဲလာတဲ့မြန်မာနိုင်ငံမှာဒီဂီတပညာနဲ့ပတ်သက်ပြီးဆော့ဆော့လို့ပေါ့တိတ်ပန်နေကြဟိုစနစ်တကျမှတ်တမ်းတင်ဖို့လေးတွေလိုအပ်နေတဲ့အခြေအနေဆရာနည်းနည်းပြောပြပေးပါအ
ကြီးကြီးများကြီးပဲမမကြီးမာကြီးရတဲ့ဘုံကနေရာတကာမှာပေါ့လေဟိုဦးစူးစမ်းလေးလာမှုမှတ်တမ်းတင်ဖို့သုတေသနလုပ်ဖို့ဗမာကြီးကဘယ်လိုဖြစ်နေဆိုဗာဂျင်လန်လို့ဖြစ်နေတယ်အထူးသဖြင့်ဗမာပညာတွေပေါ့ဗျာသိသိမလို့လူပညာအမှုပညာမလို့ပကြီးပကြီးမလို့ဘဟုဘူးမလို့အကုန်လုံးဟာဗာဂျင်လန်လို့ဖြစ်နေတယ်ဘာမှမလို့ရသေးဘူးမရှာသေးဘူးမပြည့်စုံရသေးဘူးဖြစ်နေတယ်ဆိုတဲ့အခြေအနေမှရှိပါတယ
်ဆရာဦးဝင်းဖေရဲ့ပြောကြားခြင်းလည်းဒီသတင်းပတ်အတွက်သိပ္ပံနဲ့အမှုပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်
ဖီယိုအင်မြန်မာပိုင်းစီရင်စီရင်တောက်ကြနေညပိုင်းအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 24, 25, 32 နဲ့ 190 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ကြီးညာပေးပါအောင်ရှင
်။နောက်ရဆန်သွားတဲ့ Saudi Arabia ဘီယင်အဗ်ဒူလာကိုဒီကနေ့ရီယတ်မြို့မှာမြင်းမြုပ်တကြိုတဲ့အချိန်မှာကွယ်လွန်သူအကိုဖြစ်သူဘီယင်အဗ်ဒူလာရဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးသွားမယ်လို့ဘီယင်သစ်ဆယ်မန်ကကတိပြုပြောကြားလိုက်ပါတယ်။ဒီကနေ့အစောပိုင်းကနိုင်ယာဆန်သွားတဲ့ဘီယင်အဗ်ဒူလာရဲ့ရုပ်အလောင်းကိုတော့အထင်ကြီးမှတ်သားထားခြင်းမရှိတဲ့နေရာမှာပဲဒီကနေ့ဂူတွင်းတကြိုရာမှာအာရဗ်နဲ့မွတ်စလင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ယီမင်သမ္မတအဗ်ဒရာဘ်ဒူမန်ဆူဟာဒီယာရုကနှုတ်ထွက်တဲ့ကိစ္စကိုယီမင်လွတ်တော်ကပယ်ချလိုက်ပါတယ်။ဆိုရတဲ့နိုင်ငံအရေးအခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့ဒီကနေ့တောက်ကြနေမှာပဲလွတ်တော်အရေးပေါ်အစည်းအဝေးတရခေါ်ယူခဲ့တာဖြစ်ပါတယ်။အစ္စလာမ်စစ်သွေးကြောအဖွဲ့တွေပြန်ပြီးဆွဲထားတဲ့ဂျပန်နိုင်ငံသားနှုတ်ကိုအမေရိကန်ဒေါ်လာတန်းနေရာနဲ့ပြန်ရွေးဖို့တတ်မှတ်ထားတဲ့အချိန်ပြည့်သွားပြီဖြစ်ပါတယ်။သူတို့နှုတ်ရဲ့အခြေအနေဟာတောက်ကြနေမှာဘယ်လိုဖြစ်နေလဲဆိုတော့အတိအကျမသိရသေးပါဘူး။အစောပိုင်းကတော့စစ်သွေးကြွားတွေပြန်ပြီးဆွဲထားတဲ့ဂျပန်သားနိုင်ငံသားနှစ်ယောက်ထဲကတယောက်ရဲ့မိခင်ဖြစ်သူကသူ့သားအသက်ကိုကယ်တင်တဲ့အနေနဲ့စစ်သွေးကြွားတွေတောင်းထားတဲ့ငွေကိုပ ေးလိုက်ဖို့ဂျပန်အစိုးရကိုတိုက်တွန်းပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီတောက်ကြနေညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ရှင်။အစီအစဉ်မှုကတော့ကျမစုမမ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မနေ့ပြန်စနေမှာဖွင့်ထုတ်လွှင့်မယ့်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုက်လိုမီတာ32 40 48တို့ကနေနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.